Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရ2022ခုနှစ်မေလ4ရက်နေ့ဗုဒ္ဓဟူးနေ့မနေ့ဖက်တန်လွင်အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့စတင်ထုတ်လွှင့်နေပါခင်ဗျာကျွန်တော်ကဇော်မိုးဇော်ပါခင်ဗျာဒီကနေ့တန်လွင်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါဒီကနေ့အစီအစဉ်တွေထဲမှာသတင်းတွေကိုဥစွာတင်ပြပေးပါမယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ဖိနှိပ်မှုတွေကိုရင်ဆိုင်နေရတဲ့သတင်းမီဒီယာတွေရဲ့လွတ်လပ်ခွင့်အတွက်ဆက်လက်ကြိုးပမ်းသွားမယ်လို့ကုလသမဂ္ဂကကတိပြုပြောဆိုလိုက်ပါတယ်။ဖိနှိပ်မှုတွေကြားသတင်းမှန်တွေဖော်ပြနိုင်မှုတွေဆက်လက်ကြိုးပမ်းနေတဲ့သတင်းသမားတွေကိုတော့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကချီးကျူးလိုက်ပါတယ်။ယူကရိန်းစစ်ပွဲရပ်ဖို့သမ္မတပူတင်နဲ့ဆွေးနွေးလိုတယ်လို့ပုံရဟန်းမင်းကြီးကပြောဆိုလိုက်ပါတယ်။စတဲ့မြန်မာနဲ့ကမ္ဘာကသတင်းတွေကိုဥစွာတင်ပြပေးပါမယ်။အဲ့ဒီနောက်မှာတော့
ရရနဲ့လာထိုးရကြအပြစ်သွားရလေကျောင်းဖက်ကနေမှဒီတူရလည်းဒီပုံကျောင်းနေမှာခုံရရောရှိသေးတယ်ဗျာခတိရလည်းအင်ဖီယာ600ကျော်ရှိတာအကုန်လုံးဖြူသွားတယ်
ဇကိုင်းတိုင်းအတွင်းအာနာသိန်းစစ်ကောင်စီဟာရရင်နေအသုံးပြုတိုက်ခိုက်နေပြီးအရသားတွေနေထိုင်ရာခြေရွာတွေကိုမိရှုဖျက်ဆီးနေတဲ့အတွက်အရသားတွေဘေးလွတ်ရာကိုထွက်ပြေးနေရတယ်လို့ဒေသခံတွေကပြောဆိုပါတယ်မကြာမီပဲအပြည့်စုံကိုတင်ပြပေးပါမယ်ကရင်ပြည်နယ်ထဲမှာစစ်ကောင်စီတပ်တွေရဲ့ဒုစစ်ကြောင်ထွက်ပြေးနေရတဲ့စစ်ပြေးဒုက္ခသည်3,000-5,000ကျော်ရှိတယ်လို့ကရင်လူအခွင့်အဖွဲ့ကပြောပါရယ်။စားတဲ့သတင်းပေးဖို့ချက်တွေအပြင်သတင်းလွတ်လပ်ခွင့်နည်းနဲ့ပတ်သက်တဲ့သတင်းဆောင်မွားကိုလည်းနားတော်ရရှင်းရပါမယ်။အဲ့ဒီနောက်မှာတော့ပတ်စဉ်ကဏ္ဍတွေကိုဇက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါရယ်ခင်ဗျာ။အခုတော့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုခင်မောင်စိုးမင်းတို့ကပြောပြပါတော့မယ
်။ယူကရိန်းနိုင်ငံတွင်ရုရှားတပ်တွေဝန်းရံခံထားတဲ့တောင်ပိုင်းစစ်ကမ်းမြို့မာရီဥပိုကိုအင်ကာနစ်မှာရုရှားဘက်ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်တိုက်ခိုက်ပါတယ်။မာရီဥပိုမြို့ကအဇော့တဲတမနိစေယုံတွင်မှာပိတ်မိနေသူတွေတဲကလူပေါင်း100ဦးကိုဘေးလွရာရွှေ့ပြောင်းပေးခဲ့ကြောင်းကုလသမဂ္ဂကပြောဆိုထားပေမဲ့အရက်သား200လောက်ပိတ်မိနေဆဲဖြစ်ပါတယ်။မကြာသေးခင်ရက်တွေကအရက်သားတွေကိုဘေးလွရာကဲထုတ်ချိန်မှာပဲကုလသမဂ္ဂကဂျာဝင်ညှိနှိုင်းတဲ့အပြစ်ရက်စဲမှုကိုအခွင့်ကောင်းယူပြီးခိုင်မာအောင်အဖြစ်ခဲ့တဲ့ယူကရိန်းစစ်စခန်းတွေကိုရုရှားတပ်ဖွဲ့တွေကဖျက်ဆီးပစ်ခဲ့ကြောင်းရုရှားကာကွယ်ရေးဝန်ကြီးဌာနရဲ့ပြောဆိုချက်ကိုကိုးကားပြီးနိုင်ငံရဲ့ RIA သတင်းအေဂျင်စီကဖော်ပြပါတယ်။တမနီစစ်ရုံထွင်မှာခြေကုပ်ယူထားတဲ့အဇော့တပ်ရင်းကဒုတိယတပ်မှုတစ်ဦးကတော့စစ်ရုံကိုညပိုင်းမှာရုရှားကလေကြောင်းကနေဘုံကျဲတယ်လို့ပြောပါတယ်။ယူကရိန်းစစ်ပွဲကိုရပ်တန့်ရေးကြိုးပမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမှာတွေ့ဆုံခွင့်ပန်ကြားထားပြီးမဲ့အကြောင်းပြန်ချက်မရသေးကြောင်းကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကအင်ကာနေတိုတွေ့ဆုံမေးမြန်းကမ်းမှာပြောဆိုထားပါတယ်။စစ်ပွဲကိုထောက်ခံထားတဲ့ရုရှားအော်သိုရော့ခရစ်ယာန်ဘုရားကျောင်းရဲ့ဖုန်တော်ကြီးပက်ထရစ်ခီရေးအနေနဲ့သမ္မတပူတင်ရဲ့အသုံးချခံဖြစ်လို့မရဘူးလို့လည်းပုပ်ယဟန်မင်းကြီးကအီတလီနေစဉ်ကော်ရီယာဒဲလာစီရာကိုပြောဆိုခဲ့ပါတယ်။စစ်ပွဲသတင်းသုံးပတ်လောက်အကြာမှာကလေးကတွဲဆုံနိုင်အောင်သမ္မတပူတင်ထံအကြောင်းကြားဖို့ဗာတီကန်ရဲ့ထိတ်တန့်တန်တမန်ကိုပြောဆိုထားပြီးမဲ့အခုထိတုံ့ပြန်ချက်မရသေးတာကြောင့်ဆက်လက်တောင်းဆိုထားကြောင်းလဲပိုယဟန်မင်းကြီးဖရန်စစ်ကပြောပါတယ်မြန်မာနိုင်ငံမှာဆရာနာတင်ပြီးနောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေချမ်းမှာပဲဆက်လက်သတင်းဖော်ပြနေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကအင်ကာနစ်မှာအတိအမှတ်ပြုပြောဆိုလိုက်ပါတယ်Washington က Foreign Press Center မှာလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ရဲ့အခမ်းအနားမှာနိုင်ငံသားရေးဝန်ကြီးကမြန်မာနောင်ရဲ့ Editor ချုပ်ကိုဆွေဝင်းကိုလည်းနမူနာပေးပြောဆိုခဲ့ပါတယ
် Journalists like Kosui Win also I believe joining us remotely. He's one of Burma's last remaining independent news sites, Myanmar Now.
မြန်မာလူမှုအပေါ်စစ်တပ်ရဲ့အကြီးအကျယ်ရက်စက်ကြမ်းကြုတ်မှုတွေကိုဆက်လက်ဖော်ပြနေတဲ့မြန်မာနိုင်ငံတွင်းကနောက်ဆုံးလက်ကျန်သတင်းမီဒီယာတစ်ခုဖြစ်တဲ့မြန်မာနောင်းကိုဦးဆောင်နေတဲ့ကိုဆွေဝင်းဟာဆိုရင်ဆေးဥချုပ်မှုကိုဆန့်ကျင်မှုနဲ့1000နှစ်ကြာခံခဲ့ရသူဖြစ်ပြီးအဲ့ဒီတည်းက3နှစ်ကိုတိုက်ပိတ်ခံခဲ့ရသူဖြစ်ပေမဲ့လည်းဆက်လက်အလုပ်လုပ်နေဆဲဖြစ်ပါတယ်လို့ဝန်ကြီးဘလင်ကင်ကမင်ကွန်းမှာထည့်သွင်းပြောဆိုတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်ခွင့်ဟာကမ္ဘာမှာအဆိုးဝါးဆုံး9နိုင်ငံထဲကိုထိုးချသွားတယ်လို့နေစည်းမချသတင်းသမားများအဖွဲ့ RSF ရဲ့နှစ်စဉ်ထုတ်ပြန်နေကြသတင်းလွတ်လပ်ခွင့်2022အစီရင်ခံစာမှာပြောဆိုထားပါတယ်။ပြီးခဲ့တဲ့2021ခုနှစ်အတွင်းမြန်မာနိုင်ငံမှာဆက်အနာတိတ်မှုကြောင့် မီဒီယာအခွင့်အရေးဟာဆယ်နှစ်စာနောက်ဆုတ်သွားပြီးသတင်းတောက်တွေဖန်ဆီးခံရသတင်းမီဒီယာထုတ်ဝေခွင့်တွေပိတ်သိမ်းခံရသလိုသတင်းမီဒီယာအများပြားဟာလည်းပြည်ပကိုပြန်ပြီးထွက်ခွာကြရပါတယ်မြန်မာနိုင်ငံမှာဆင်ရနာတင်ပြီးနောက်ပိုင်းဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရတဲ့သတင်းမီဒီယာတွေကိုဆက်လက်အကာအကွယ်ပေးဖို့ကြိုးပမ်းသွားမယ်အကြောင်းကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ကိုကာကွယ်ဆောင်ရှောက်ဖို့သတင်းမီဒီယာသမားတွေဘေးကင်းလုံခြုံမှုနဲ့အကာအကွယ်ပို့ပြီးရရှိရေးတို့အတွက်ဆက်လက်ပြီးခိုင်ခိုင်မာမာပူးပေါင်းဆောင်ရွက်နေကြောင်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကမေလ3ရက်အင်ကာနစ်မှာကြေညာတဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာပြောဆိုလိုက်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ရုံးကပြောဆိုလိုက်တာပ
ါ Since the military takeover last February at least 154 journalists have been arrested while at least 55 journalists remain under detention.
Sitta Anatain ne pi khe de February la gade ka so yin anae song tadin thama 154 u phan si khan ya pe anae song 55 u do set let phan khan tha ya se phit par de. Tadin taw 3 u le de song kha ya par de lo UNESCO ye thauk pyan che ko kulatam ka atwin yin mu chauk ye let thauk pyo kun ya Farhan Haka Ingane New York kulatam ka thana chauk tadin sa shin lin pwe ma pyo su khe par de.မြန်မာနိုင်ငံမှာဒေသဆိုင်ရာတရားရုံးတွေကပြစ်ဒဏ်ဆင်းရဲချက်ချခံရတဲ့သတင်းသမား33ဦးရှိပြီးမြန်မာနိုင်ငံတွင်သတင်းသမားတွေကိုထောင်ဒဏ်ပြစ်ဒဏ်ချမှတ်မှုအရေအတွက်ကလည်းတိုးလာနေတယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလနောက်ပိုင်းမီဒီယာဌာန10ခုရဲ့လိုင်စင်တွေရုပ်သိမ်းခံရပြီးလွတ်လပ်တဲ့သတင်းမီဒီယာ18ခုကတော့လုပ်ငန်းတွေရပ်ဆိုင်ထားရပါတယ်။သတင်းမီဒီယာလုပ်ငန်း5ခုကတော့ယာစွန်းမှုဆိုင်ရာဆွဲချက်တွေအများပြားနဲ့ရင်ဆိုင်နေရကြောင်းလဲကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO ကပြောဆိုထားပါတယ်ရှင
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ524 kHz 12.13 540 kHz 8433 551 kHz 5809နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ကြီးညာနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါ American ပြည်ထောင်စုမှာကိုဝင်ဖြတ်ချခွင့်ကိုတရားဝင်ခွင့်ပြုခဲ့တဲ့1993ခုနှစ်က Roe and Wade ရဲ့အမှုအပေါ်တမိုင်းဝင်ဆုံးဖြတ်ချက်ကိုပယ်ဖျက်လိုကြောင်းတရားရုံးချုပ်ကပေါက်ကြားလာတဲ့သဘောထားမူကြမ်းအပေါ်သမရဂျိုးပိုင်တင်ကအစွန်းရောက်တဲ့လှုပ်ရက်အဖြစ်ဝေဖန်လိုက်ပါတယ
်။ Concerns be a great deal that we're going to have to 50
years to decide whether we need to have a new regime လို့ဆုံးဖြတ်မယ်အပေါ်အကြီးအကျယ်စိုးရိမ်မိပါတယ်လို့သမရပိုင်တင်ကအင်ကာနေမှာသတင်းတောက်တွေကိုပြောပါတယ်။ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရကိုဝင်ပြတ်ချခွင့်ပြုထားတာကိုပယ်ဖျက်လိုက်မယ်ဆိုရင်တရေတားစေးသုံးစွဲခွင့်လိန်သူချင်းလက်တက်ခွင့်တွေအပါအဝင်တခြားလွတ်လပ်ခွင့်တွေကိုပါနောက်ဆက်တွဲထိခိုက်လာနိုင်ကြောင်းလည်းပြောပါရယ်အမေရိကန်တရားရေးစနစ်ရဲ့ချင်းချိန်ဆုံးဖြတ်မှုတွေအခြေခံကြကြပြောင်းလဲသွားလိမ့်မယ်လို့လည်းပြောဆိုပါရယ်အမျိုးသမီးတွေရဲ့စန္ဒအရာကိုဝင်ဖြတ်ချခွင့်ကိုကာကွယ်ဖို့လာမယ့်နိုဝင်ဘာတက်တန်းဝက်ရွေးကောက်ပွဲမှာကိုဝင်ဖြတ်ချခွင့်ထောက်ခံတဲ့လွှတ်တော်ကိုယ်စားလှယ်တွေကိုမဲပေးကြဖို့လဲသမရအိမ်ဖြူတော်ကအင်ကာနေမှာပဲတိုက်တွန်းပါရယ်ပြည်ထောင်စုအစိုးရအစင်မှာကိုဝင်ဖြတ်ချခွင့်ကိုထောက်ခံတဲ့အထက်လွှတ်တော်အမတ်တွေနဲ့အောက်လွှတ်တော်မှအများစုရရှိဖို့လိုအပ်ပါတယ်။ဒါမှသာ Roe and Wade နဲ့ကိုက်ညီတဲ့ဥပဒေတရရေးဆွဲချမှတ်ပြီးလက်မှတ်ရေးထိုးအတည်ပြုပေးနိုင်မှာဖြစ်ကြောင်းသမ္မတကအစောပိုင်းထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုခဲ့ပါတယ်။ကိုဝင်ဖြတ်ချခွင့်ကိုပြည်내လွှတ်တော်တွေကဆုံးဖြတ်ဖို့တရားရုံးချုပ်ကရည်ရွယ်ထားကြောင်းသဘောထားမူကြမ်းတင်းလာနေမှာသတင်းမီဒီယာတွေကိုပေါက်ကြားခဲ့ပြီးတဲ့နောက်ပေါက်ကြားခဲ့တဲ့မှတ်တမ်းဟာအစစ်မှန်ဖြစ်ကြောင်းတရားရုံးချုပ်ကအင်ကာနေမှာလည်းအတည်ပြုခဲ့ပါတယ်။အမေရိကန်အမျိုးသမီးကြေးစားဘတ်စကက်အားကစားသမားတဦးကိုခီးဆောင်အိတ်ထဲမှာတရားမဝင်ဆေးကြောက်တွေတွေ့ရှိမှုနဲ့စွပ်စွဲပြီးဖမ်းဆီးထားတာဟာမှားယွင်းတဲ့စွပ်စွဲချက်အဖြစ်အမေရိကန်အစိုးရကပြောပါတယ်။အင်ကာနေကအမေရိကန်အစိုးရရဲ့ကြေညာချက်အရရုရှားနိုင်ငံမော်စကိုလေဆိပ်မှာပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဖမ်းဆီးခံခဲ့ရတဲ့ဘရစ်တနီဂရင်ဒါလွတ်မြောက်ရေးအမေရိကန်ကအပူပြင်းကြိုးပမ်းလာပွဲရှိပါတယ်။အခုဆိုရင်သူ့အမှုကိုအမေရိကန်နိုင်ငံရေးဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ဒါစကန်များလွတ်မြောက်ရေးဆိုင်ရာသမ္မတရဲ့အထူးကိုယ်စားလှယ်ကကင်တွယ်တော့မှာဖြစ်ပါတယ်။အားကစားမယ်ရဲ့အမှုကိုအထူးကိုယ်စားလှယ်ရော်ဂျာကာစတင်းကတာဝန်ယူကင်တွယ်မှာဖြစ်ကြောင်းနိုင်ငံရေးဌာနရဲ့ပြောရေးဆိုခွင့်ရှိသူက ESPN အားကစားရုပ်သံဌာနကိုပြောပါတယ်။ဘ ဘတ်စကက်ဘောအားကစားမယ်ကိုရုရှားကမှားယွင်းဖန်ဆီးထားကြောင်းအမေရိကန်အစိုးရကဒီမတိုင်ခင်ကတရားဝင်ပြောဆိုခြင်းမရှိခဲ့ပါဘူးအမှုနဲ့ပတ်သက်လို့အမေရိကန်အစိုးရကသဘောထားပြောင်းလဲတဲ့အကြောင်းရင်းကိုရှင်းရှင်းလင်းလင်းမသိရပေမဲ့အားကစားမယ်ပြန်လည်လွတ်မြောက်ရေးလွှတ်တော်ကိုယ်စားလှယ်တွေကဖိအားပေးမှုတွေရှိနေပါတယ်ဆိုမာလီနိုင်ငံမစ်ဒယ်ရှာဘေလီဒေသမှာရှိတဲ့အယ်ဘာရတ်ဂျေးဝါအနီးရှိအာဖရိကတမကအေယူစစ်အခြေစိုက်စခန်းကိုအယ်ရှာဘားစစ်သွေးကြွတွေကအင်ကာနေအစောပိုင်းကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့ကြောင်းဒေသဆိုင်ရာအရာရှိတွေကပြောပါတယ်စခန်းကိုခိတ္တသိမ်းပိုက်ပြီးနောက်စစ်သွေးကြွတွေကပြန်လည်ဆုတ်ခွာသွားခဲ့ကြတယ်လို့သက်ဆိုင်ရာအရာရှိတွေက VOA ဆိုမာလီဌာနကိုပြောပါတယ်ဒါပေမဲ့လည်းအဲ့ဒီအာဖရိကတမကအေယူစခန်းမှာရှိကြတဲ့ဘူရွန်ဒီစစ်သားတွေကတိုက်ခိုက်မှုကိုပြန်လည်တွန်းလှန်ခဲ့တယ်လို့ဆိုမာလီအစိုးရမီဒီယာကကြေညာပါတယ်။အယ်ရှာဘားစစ်သွေးကြွတွေဟာထရက်ကားနှစ်စီးနဲ့အသေးခံဘုံးပေါက်ခွဲပြီးစတင်တိုက်ခိုက်ခဲ့ကြတယ်လို့အယ်ဘာရတ်မျိုးတော်ဝင်ကပြောပါတယ်။ဆက်လက်ပြီးတော့ AU အဖွဲ့ရဲ့အခြေစိုက်စခန်းကိုဝင်ရောက်တိုက်ခိုက်ခဲ့ကြတယ်လို့သူကပြောပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းအာဖရိကတမကအေယူစစ်သား183ယောက်သေဆုံးခဲ့ပြီးစစ်သားအများအပြားကို3ဘက်အဖြစ်ဖမ်းဆီးခဲ့ကြောင်းအယ်ရှာဘားအဖွဲ့ကကြေညာခဲ့ပါတယ်။ဒါပေမဲ့လည်းနှစ်ဖက်စလုံးကပြောကြားချက်တွေကိုတော့တီးခြားအတည်ပြုနိုင်ခဲ့ခြင်းမရှိပါဘူး။ကိုဗစ်ကာယောဂါကြောင့်အခက်အခဲတွေကြုံတွေ့နေရပေမဲ့အိန္ဒိယနိုင်ငံဟာနှစ်နှစ်ဆက်တိုက်စီးပွားတိုးတက်မဲ့အလားအလာတွေရှိနေပြီးတရုတ်နိုင်ငံထက်နှစ်စာနီးပါးရှိမယ်လို့ခန့်မှန်းနေပါတယ်။တရုတ်နိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်း 4.4% လုံးရှိမယ်လို့ခန့်မှန်းထားချိန်မှာအိန္ဒိယက 8.2% လုံးတိုးတက်လာမယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကခန့်မှန်းထားပါတယ်။ဒါပေမဲ့လည်းယူကရိန်းစစ်ပွဲကြောင့်ကမ္ဘာတဝန်းမှာလောင်စာဆီဈေးနှုန်းတွေမြင့်တက်တာအစားအစာဈေးနှုန်းတွေကြီးမြင့်တာအပါအဝင်မသေးချာမရေရာမှုတွေဟာအိန္ဒိယနိုင်ငံအတွက်လည်းကြီးမားတဲ့စိန်ခေါ်မှုတွေဖြစ်တယ်လို့စီးပွားရေးပညာရှင်တွေကသတိပေးထားပါတယ်။နောက်ထပ်အိန္ဒိယအတွက်စိန်ခေါ်မှုတစ်ခုကတော့ဖွံ့ဖြိုးတိုးတက်မှုဟာမညီမညာဖြစ်နေတာပါ။သတင်းနဲ့နည်းပညာအပါအဝင်တချို့ကဏ္ဍတွေမှာအလုတ်အကင်နဲ့ဝင်ငွေတွေအရှိန်အဟုန်နဲ့ပြန်လည်အားကောင်းလာပေမဲ့ကိုဗစ်ကယောဂါကာလအလုတ်အကင်ဆုံးရှုံးနေတဲ့တန်းနဲ့ချီတဲ့လူတွေကတော့ရုန်းကန်နေကြဆဲဖြစ်ပါတယ
်။မတ်တင်ကီထိုင်းနဲ့ကိုခင်မောင်စွန်မင်းတို့ကသတင်းတွေကိုပြောပြပေးကြတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပါတော့မယ်။ပထမအဦးဆုံးတော့သတင်းလှလခွင့်ဆိုင်ရာဆောင်မတစ်ပုဒ်ကိုတင်ပြကြပါမယ်။ Digital နည်းပညာတွေအသုံးပြုပြီးတော့သတင်းမားတွေအမုန်းစကားတွေဝါဒဖြန့်မှုတွေဟာသတင်းလှလခွင့်နဲ့ဒီမိုကရေစီကိုချိန်ကျောက်လာနေတယ်လို့ကမ္ဘာသတင်းလှလခွင့်နေ့မေလ3ရက်နေ့မှာသတင်းနဲ့စာနယ်ဇင်းသမားတွေနဲ့လူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုပါတယ်။မြန်မာနိုင်ငံအပါအဝင်ကမ္ဘာတစ်လောသတင်းမီဒီယာလွတ်လပ်ခွင့်အခြေအနေတွေနဲ့ပတ်သက်လို့ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေ VOA သတင်းတောက်လီဇာရှလိုင်းသတင်းပေးပို့ထားတာကိုအခြေခံပြီးတော့ကျွန်တော်ကပဲဆက်လက်ပြောပြပေးပါမယ်။အမဲတိုးလာနေတဲ့နှောက်ယှက်မှုတွေရန်လိုချင်းချောက်မှုတွေနဲ့အသက်အန္တရာယ်တွေကိုရင်ဆိုင်ပြီးအလျှော်မပေးဘဲဆက်လက်လှုပ်ဆောင်နေကြတဲ့ကမ္ဘာပေါ်ကသတင်းသမားတွေရဲ့ခိုင်မာတဲ့ဆုံးဖြတ်ချက်နဲ့တတ်သည့်ကိုကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ္စယ်ဘက်ရှလက်ကချီးကျူးဂုဏ်ပြုလိုက်ပါတယ်။ပြီးခဲ့တဲ့နှစ်တည်းကမ္ဘာတလွားသတင်းနဲ့စာနယ်ဇင်းသမား55ဦးအသက်ခံခဲ့ရပြီးဒီနှစ်မှာတော့မက္ကဆီကိုနိုင်ငံမှာသတင်းတောက်6ဦးအသက်ခံခဲ့ရပြီးသတင်းမီဒီယာဝန်ထမ်း2ဦးအသက်ခံခဲ့ရကြောင်းလည်းသူကပြောပါတယ်။ဖေဖော်ဝါရီလ24ရက်ရုရှားရဲ့ကျူးကျော်တိုက်ခိုက်မှုစတင်ချိန်ကစလို့ယူကရိန်းမှာသတင်းသမား12ဦးသေဆုံးခဲ့တယ်လို့လူ့အခွင့်အရေးအကြီးအကဲမစ္စယ်ဘက်ရှလက်ကပြောဆိုခဲ့ပါတယ်။ဒါအပြင်စောင့်ကြည့်ရေးကိရိယာတွေဖြစ်တဲ့ Pegasus, Damamhol, Candy Root Spyware တို့လိုနည်းပညာတွေအသုံးပြုတာတွေလည်းမြင့်တက်လာပြီးလူတွေရဲ့ဘဝနဲ့ကွန်ပျူတာလိုပစ္စည်းတွေထဲမှာနက်နက်ရှိုင်းရှိုင်းထိုးဖောက်ဝင်ရောက်လာနေတယ်လို့မစ္စယ်ဘက်ရှလက်ကသတိပေးပြောဆိုခဲ့ပါတယ်
။ The use of spyware has led to arrests, intimidation and even killings.of journalists
အခုလိုစောင့်ကြည့်နိုင်တဲ့စပိုင်ဝဲနည်းပညာကိုအသုံးပြုတာကြောင့်သတင်းသမားတွေဖမ်းခံရတာချင်းချောက်ခံရတာနောက်ဆုံးအသက်ခံရတာအထိဖြစ်လာပါတယ်သူတို့ရဲ့မိသားစုတွေ NDA နဲ့ရင်ဆိုင်ရပါတယ် DNA တွေကိုကျော်လွှားဖို့အတွက်သတင်းသမားတွေဟာမကြာခဏဆိုသလို NDA များတဲ့ကိုဖတာကိုစင်စါဖြစ်ရတဲ့နီလန်ကိုမဖြစ်မနေရွေးချယ်ကြရပါတယ
်ရုရှားနိုင်ငံမှာတော့သမ္မတပူတင်ကြောင့်ရုရှားရဲ့အနာဂတ်ဟာပျက်စီးနေပြီလို့ 2022ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်ရုရှားသတင်းသမားဒီမီထရီမူရာတော့ဖ်ကပြောဆိုပါတယ်သမ္မတပူတင်အစိုးရရဲ့အောက်မှာလွတ်လပ်တဲ့သတင်းမီဒီယာတွေကိုဖျက်ဆီးပစ်တာနဲ့ယူကရိန်းကိုစန့်ကျင်တဲ့ဝါဒဖြန့်ချီရေးတွေလှုပ်တာဟာရုရှားကယူကရိန်းကိုစတင်ကျူးကျော်နိုင်ဖို့မှာအရေးပါတဲ့ကိစ္စတစ်ခုဖြစ်ပါတယ်လို့မူရာတော့ဖ်ကစကားပြန်ကနေတဆင့်ပြောဆိုခဲ့ပါတယ
် What sets this war apart is that it is the first war in the world which
စစ်ပွဲဟာကမ္ဘာပေါ်မှာပထမဆုံး digital နည်းပညာကနေမြင်ရတဲ့စစ်ပွဲဖြစ်ပါတယ်အခုရောနောင်ရောလူသမိုင်းတစ်လျှောက်လုံး online မှာ marry you po ဒါမှမဟုတ်ဘူချာလို့ရိုက်လိုက်ရင်ဖြက်စီးခံရတဲ့မျိုးကြီးနဲ့အသက်ခံရတဲ့လူတွေကိုတွေ့ရမှာဖြစ်ပါတယ
်ပူတွဲ Nobel ငြိမ်းချမ်းရေးဆုရခဲ့တဲ့ဖိလစ်ပိုင်ကသတင်းသမား Maria Risa ကလည်းရုရှားသမ္မတပူတင်ဟာယူကရိန်းကိုကျူးကျော်နိုင်ဖို့အရေးမှာသတင်းအချက်အလက်တွေကိုဖိနှိပ်ထိန်းချုပ်ခဲ့တယ်ဆိုတဲ့အချက်ကိုသဘောတူပါတယ
် Without facts you can't have truth without truth you can't have trust
အချက်အလက်မရှိဘဲနဲ့အမှန်တရားဆိုတာမရှိနိုင်ပါဘူးအမှန်တရားဆိုတာမရှိဘဲနဲ့ယုံကြည်မှုဆိုတာမရနိုင်ပါဘူးယုံကြည်မှုမရှိရင်ဘယ်ကလေးအခြေအနေကိုကျမတို့အတူမျှဝေခံစားနိုင်မှာမဟုတ်ပါဘူးတရားဥပဒေစိုးမိုးမှုမရှိရင်ဒီမိုကရေစီဆိုတာမရှိပါဘူး။တရင်းနယ်စာနယ်ဇင်းသမားတွေလူအခွင့်အရေးကာကွယ်ဆောက်ရှောက်သူတွေဘယ်သူမှစိုးတိုက်ခိုက်ခံရနိုင်ပါတယ်။ဘယ်သူမှစိုးပြစ်မှတ်ထားခံရနိုင်ပါတယ်။ကျမတို့အလုံးဟာတရင်းစစ်မျက်နှာမှာအကာအကွယ်မဲ့နေကြပါတယ်
။မမှန်ကန်တဲ့အချက်အလက်တွေကိုအခြေခံပြီးဝါဒဖြန့်တာဟာအတွင်းစိတ်မှာအကြောက်တရားရှိနေတာကိုပြသရရောက်ပြီးလိန်ညာထားတဲ့အချက်အလက်တွေကိုယုံကြည်သူတွေဟာလည်းထိတ်ချုပ်ခံရမှသာဖြစ်တယ်လို့လဲဆိုပါတယ်။ဒါကြောင့်အချက်အလက်မှန်တွေဖျက်ဆီးခံရရင်ဒီမိုကရေစီဖျက်ဆီးခံရတာပါပဲလို့နိုဘယ်ငြိမ်းချမ်းရေးဆုရှင်မရီယာရီဆာကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကလည်းမြန်မာနိုင်ငံမှာပြီးခဲ့တဲ့နှစ်ထဲအာဏာသိမ်းခဲ့ပြီးနောက်ပိုင်းသတင်းမီဒီယာသမား154ယောက်ထက်မနည်းဖမ်းဆီးခံခဲ့ရပြီး55ယောက်ဆက်လက်ထိန်းသိမ်းခံထားရဆဲဖြစ်ကြောင်းကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်တဲ့အင်္ဂါနေ့ကပဲပြောဆိုလိုက်ပါတယ်။သတင်းသမားတွေကိုအေးအေးယူထောင်ချတာတွေလည်းတိုးလာနေရမှာတရားရုံးတွေကပြစ်ဒဏ်စီရင်ခံရသူ33ယောက်ရှိပြီလို့လည်း UNESCO ကပြောဆိုထားပါတယ်ခင်ဗျာ။မေလ3ရက်နေ့ကကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်ပါတယ်။မြန်မာနိုင်ငံနဲ့ကမ္ဘာကသတင်းလွတ်လပ်ခွင့်အခြေအနေတွေကိုစူးစီးတင်ပြပေးခဲ့တာပါခင်ဗျာ VOA American အတန်ရဲ့ဗုဒ္ဓဦးနေ့မနေ့ဖက်အတန်လွင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံကတိုက်ပွဲဖြစ်နေတဲ့ဒေသတွေကအခြေအနေတွေကိုတင်ပြပါအောင်ပဲပထမဦးဆုံးစကိုင်းတိုင်းဘက်ကအခြေအနေကိုတင်ပြပါရစေစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရှာဖိုးကြီးရွာအနားမှာမေ3ရက်နေ့3နာရီခန့်ကစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပြီးတော့စစ်ကောင်စီဘက်ကရဟတ်ရင်3တိုက်ခိုက်တာရှိတယ်လို့ဒေသခံတွေကပြောပါတယ်။ကလေးမြို့တောင်ပိုင်းဒေသမှာအခုရပိုင်းနေစဉ်လိုလိုတိုက်ပွဲတွေဖြစ်နေတဲ့အတွက်ဒေသခံတွေတောင်းနဲ့ချီအိုးအိမ်ဆွန့်ခွာထွက်ပြေးနေရပါတယ်။ဒီအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုတော့မတ်စုမွန်ကဆက်ပြောပြပါလိမ့်မယ်။
မေလ3ရက်နေ့ညနေ3နာရီခွဲခန့်ကစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းရှားဖိုကျေးရွာအနားမှာတိုက်ပွဲဖြစ်ပွားရာမှာတော့စစ်ကောင်စီဘက်ကလေကြောင်းသုံးပြီးတိုက်ခိုက်တာတွေရှိတယ်လို့ဒေသခံပြည်သူတွေကပြောပါတယ်။ဒီတိုက်ပွဲကြောင့်ကျေးရွာတွေကိုလက်နက်ကြီးကြီးတွေကျရောက်တာရှိတယ်လို့ဒေသခံပြည်သူတော်တော်များများကတော့ဘေးလွရာကိုပြေးရှောင်နေရတယ်လို့ရွာခံတအူးကပြောပြပါဗျာ။
28ရက်နေ့ကစထိုးတော့ဗျာဒီနေ့ဖြစ်တော့ဖိတဲ့မှုထွက်တဲ့မှုဖြစ်ဆုံးဖြစ်ပြီးရယ်ခဏနေရာမှာဒီလူခဲ့တဲ့အခုနိုင်ဝဲလောက်ည20လောက်မှသူရရင်နဲ့လာထိုးရကြဒီရှားဖို့ဘက်တွေကိုအားပြက်သွားရလေကျောင်းဘက်ကနေမှဒီတူတွေကလည်းဒီပုံကျောင်းနေမှာခုံနေရရောရှိသေးတယ်ဗျာစီပြီးသွားလဲအင်ချီကနည်းနည်းပဲပြန်တော့တယ်ဗျာ20ကျော်30လောက်ပဲပြန်တော့တယ်ဒီအင်ချီက600ကျော်ရှိတာအကုန်လုံးရှိစုသွားတယ်28ကစထိုးတယ်
ကလေးနယ်ဘက်ကလက်တလောတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့တစုံတရာထုတ်ပြန်တာမျိုးမတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဧပြီလ28ရက်နေ့တုန်းကကလေးမြို့နယ်တောင်ပိုင်းအရှိစီရွာဘက်မှာစစ်ကောင်စီကအင်အားအမြောက်များနဲ့ထိုးစစ်ဆင်လာပြီးစစ်ကောင်စီတပ်တွေနဲ့ပြည်သူ့ကာကွယ်ရေးတပ်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်တွေဟာအင်ဂျင်800ကျော်ရှိတဲ့အရှိစီရွာကိုဝင်ရောက်လာပြီးဧပြီလ28ရက်နေ့မှာတော့နေအိမ်ယာနဲ့ခြေကိုမီးရှို့ဖျက်ဆီးခဲ့တယ်လို့မျက်မြင်ဒေသခံတအူးကပြောပါတယ်။ဒါအပြင်ပတ်ဝန်းကျင်ကျေးရွာတွေကိုလည်းစစ်တပ်ကနေဝင်ရောက်လာလို့ဒေသခံပြည်သူတွေရွာလုံးကျွတ်တိမ်းရှောင်ထွက်ပြေးနေရတယ်လို့နောက်ထပ်ဒေသခံတအူးကပြောပါတယ်
။ခြေကြီးကတိုက်ကြတာ ့တဲ့ခါကျတော့ဓာတ်နင်းကြီးဓာတ်တွေဝင်ဝင်တဲ့ခါကျတော့ခုခုကပြေးကြနေလည်းမဆန့်ဆောင်းတဲ့ခုလည်းဒီကအလူကြီးနဲ့ပြေးသွားနေကြတယ်ဒီကြတာတော့ရအောင်ဖြစ်ပေးရ။ဒီနေ့ပြင်းပြင်းထန်ထန်ထုတဲ့ခါကျတော့မနေရကြတော့အားလုံးအနာနီအမိခက်နေလာလာကြတဲ့ခါကျတော့ကြာပြီးတော့ဒီကြီးကိုပြေးတော့တခါတည်းဘာမှမပါဘူးလို့ပြေးရတယ်။ပြေးရတယ်ကဘာမှမပါတဲ့ခါကျတော့နည်းနည်းတော့ကတ်တော့လို့ခဲ့တာပေါ့
။ဒီလိုအခြေအနေတွေကြောင့်အရှိစီးရွာအပါဝင်ရွာကိုးရွာထက်မနေတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေအိုးအိမ်စွန့်ခွာပြီးတော့ထွက်ပြေးတိမ်းရှောင်နေကြရတယ်လို့ကိုယ်တိုင်ထွက်ပြေးနေရတဲ့တင်သားရွာကတူကပြောပြပါတယ
်ကျွန်တော်တို့ဒီအုတ်စီမာကတပတ်သွားပြီးပြေးနေရတာလေလက်နဲ့ကြီးတွေတက်ခါလို့ပါကလက်နဲ့ကြီးတွေတနေကုန်တညာလုံးအလုံးပြက်တာသူကသူကနေရာနိုင်ရောက်ပြက်ခတ်တာလေသွားတဲ့ကြီးပြက်ခတ်တာပြေးရတာတော့အရှိစီးမင်းလာရှာဖူတင်သားချောက်ဖူဒိုးနယ်မှန်တော့အောင်သားရာအောင်မင်္ဂလာအကုန်ပြေးရတာပဲလူကြီး3000ခွဲ4000 5000ပန်းတော့စီမာရပြေးနေရတာ
တကြီးရွယ်အိုတွေကလေးတငယ်တွေအပါအဝင်စစ်ပြေးရှောင်နေရဲ့လေးပုံနဲ့တပုံလောက်ဟာဝမ်းပြဲဝမ်းလျှော်ယောဂါတွေဖြစ်ပွားနေကြတယ်လို့တင်သားရွာကန်ကပြောပြပါတယ
်။ဆက်ကတော့မျိုးစုံပဲကစာဝင်လေးရောလေးခိုင်းလေးရောကျန်းမာရေးရောအမျိုးစုံပဲဒုက္ခရောက်ပါလေ။ဝမ်းပြဲဝမ်းလျှော်နေဖြစ်တဲ့စာကတော့ဒီကြီးဆိုင်ကြီးရောက်နေပြီးတော့ဒီကလည်းဒီကတက်ကန်နဲ့မတည့်တဲ့ဒီတို့အစားတောက်တို့အဲ့ဒီနေရာအထိုင်ချင်းဒီနေရာဒီတို့မိုးပါတဲ့ရမ်းနဲ့နေရတာတို့ဒီတော့တောင်းနဲ့၆ပြောင်ကားဒီမှာနေရတာဆိုတော့ဝန်ပြေဝန်ဆောင်ကြီးချက်တယ်ချားတယ်ချားကြတယ်ဖြစ်တဲ့လူတွေကတောင်းချီရှိတယ်လူကြီးရဲ့ဟိုဘောအခုကျွန်တော်စပီးတိတ်ဆောင်တဲ့လူကြီးရဲ့သုံးပုံတပုံလေးပုံတပုံခံရတော့ဒီကျမကြီးဖြစ်တတ်နေရှိတယ်
စစ်ပြေးဒုက္ခတဲ့တွေဟာတောတောင်တွေထဲမှာမိုးကတဲတွေထိုးပြီးတော့ဖြစ်တယ်လို့နေထိုင်စားတောက်နေကြရပါတယ်တိုက်ပွဲတွေအကြာပြေးလွှားလာရတာမို့လဲစားရေးတောက်ရေးနဲ့စေဝအခက်ခဲတွေနဲ့ရင်ဆိုင်နေကြရပါတယ်ကလေးမြို့နယ်တောင်ပိုင်းကျေးရွာတွေဘက်မှာစစ်ကောင်စီကိုဆန့်ကျင်တဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေလှုပ်ရှားနေတယ်လို့စစ်ကောင်စီတပ်တွေကလည်းတရွာဝင်တရွာထွက်နယ်မြေရှင်းလင်းရေးတွေလှုပ်ဆောင်နေတာမို့တိုက်ပွဲတွေကဇက်တိုက်ဖြစ်ပွားနေပါတယ်ရှင
်ဒါကတော့တိုက်ပွဲတွေဖြစ်နေတဲ့စကိုင်းတိုင်းကလေးမြို့နယ်ဘက်ကအခြေအနေတွေကိုရန်ကုန်ကပေးပို့လာတဲ့သတင်းကိုမတ်စုမုံကပြောပြသွားတာဖြစ်ပါတယ်။ဆက်လက်ပြီးတော့သခိုင်းတိုင်းရွှေဘိုမြို့ဘက်ကအခြေအနေတွေကိုတင်ပြပါအောင်မယ်။သခိုင်းတိုင်းရွှေဘိုမြို့နယ်တဲကကြေးရွာတွေမှာစစ်ကောင်စီတပ်နဲ့ဒေသခံကာကွယ်ရေးတပ်တွေအကြတိုက်ပွဲတွေဖြစ်ပွားနေပါတယ်။အဲ့ဒီတိုက်ပွဲတွေအတွင်းမှာအရက်သားနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်နေသေဆုံးတာတွေရှိတယ်လို့သိရပါတယ်။ထောင်ထဲချီတဲ့နေအိမ်တွေမိရှုခံရပြီးတော့ဒေသခံတွေဟာလည်းထွက်ပြေးတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကပေးပို့ထားတဲ့သတင်းကိုတော့ကိုရဲမွန်ကဆက်ပြောပြမှာပါ။
စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်ညောင်မင်းသာကျေးရွာနယ်ဘိုသေးကုန်းကျေးရွာမှာမေလ2ရက်နေ့လယ်ပိုင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေတိုက်ပွဲတွေပြင်းထန်စွာဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေအပါအဝင်အရက်သားတွေ12ဦးခန့်တိုက်ဆုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲအခြေအနေတွေတိုက်ဆုံတာတွေနဲ့ပတ်သက်လို့ဒေသခံသူကအခုလိုပြောပါတယ
်။နေ့ရက်ညနေဝါပိုင်းလောက်ကြာမှာပါလေကျွန်တော်တို့။နေ့ရက်2နာရီကျော်3နာရီလောက်ညောင်မင်းသာဘိုကုန်းဘက်ကနေဖြစ်တာပါကျွန်တော်တို့ကြည့်ခါကြားရတဲ့ကတော့အဲဒီဒူကတော့ဆက်လက်အောင်လုပ်နေတာဆေးောက်ကိုကြောဆက်လက်ရတဲ့ပြည်လေးကြားတယ်ပြောနေတာဒီဟွာတွေတီဒူရဲ့ဖြစ်နေတယ်ပြည်သူလည်းပါတယ်အဲဒီပြည်ရလည်းဖြစ်နေတယ်တော်လည်းအင်းသမားလည်းဖြစ်နေတယ်မဟုတ်လားဒီကြားတော့မကြည့်သေးဘူးပြကျွန်တော်တို့မဝင်ရတော့ဝင်မရဘူးဆွာလာတွေတော့ပြင်ပါလို့ဖြစ်နေတယ်ကျွန်တော်ရွာကိုပြန်ဝင်နေပြီဒီကနေ့ကဝိုင်းပြီးတော့တောက်ထုတ်လာပါဗျာ
ဇန်နဝါရီလတည်းကစလို့ရွှေဘိုမြို့နယ်နဲ့ခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်တွေကနေမြေရှင်းလင်းတာတွေလုပ်နေတာလည်းဖြစ်ပါတယ်နေမြေရှင်းလင်းမှုအတွင်းရွှေဘိုမြို့နယ်ခင်ဦးမြို့ကကြေးရွာပေါင်း20နီးပါးမီးရှို့ခံခဲ့ရပါတယ်။လက်ရှိမှာထောင်ထဲချီတဲ့စစ်ဘေးရှောင်တွေမှာအခက်အခဲတွေရှိနေတယ်လို့စစ်ဘေးရှောင်တွေကိုကူညီပေးနေသူတွေကအခုလိုပြောပါတယ်
။ဟိုရွှေဘိုမြို့နယ်ထဲမှာမီးရှို့ခံရတာကတော့ကြေးရွာက50ရာလောက်ရှိတယ်။အဲဒါကခင်ဦးမြို့နယ်ပြင်းကတော့ဘာသာပြေအစ်စ်ဘေးရှောင်ထုတ်ခတဲ့ကအေးရေဆိုတော့300ကျော်လေးနဲ့အခက်အခဲပထမဦးဆုံးစဖြစ်တဲ့အချိန်ခါပေါ့သူစပြီးစစ်ကြောင်းထိုးတယ်စစ်ကြောင်းထိုးပြီးစစ်ကြောင်းကနေပြီးတော့စစ်ကောင်စီကနေပြီးတော့မီးနဲ့ရှို့တယ်လက်နက်ကြီးနဲ့ပထမစဖြစ်ရစတဲ့ပြီးတော့မီးနဲ့ရှို့တယ်မီးနဲ့ကပူပူပြီးတော့မနေရမနေရခတ်ပြေးကြတယ်သူတို့ရွာကြီး6ချက်လေးတွေမှာသူတို့ကဲကလေးတွေထိုးနေရတယ်ခက်ခဲရှိတဲ့ဆိုတာကညာလို့လူပေါ့နော်ဆိုလိုချင်တာကတော့ကျွန်တော်လူတိုင်းစာနာတဲ့ပြည်သူတွေကနေပြီးတော့ဟိုကြပ်ပြီးရှို့တဲ့အခါပေတော့စားလာမယ်အတူတမ်းနဲ့မရှိဘူးဆိုလို့ကျွန်တော်တို့လက်ရှိပါလာတဲ့ငွေကြေးကြေးလေးတွေနဲ့ရွှေလေးတွေပါလေးချုပ်ရောင်းပြီးတော့တို့စားနေရတဲ့ဟာမျိုးလည်းရှိတယ
်ရွှေဘိုမြို့နယ်ခင်ဦးမြို့မှာစစ်ကောင်စီကနေမြေရှင်းလင်းတာနဲ့ပတ်သက်လို့သတင်းထုတ်ပြန်ထားတာမရှိသေးပါဘူးရွှေဘိုမြို့နယ်ထဲမှာဆိုရင်ဧပြီလလယ်လောက်ကစလို့နေမြေရှင်းလင်းတာတွေပုံမှန်လုံဆောင်လာပြီးမကြာခဏတိုက်ပွဲတွေဖြစ်နေတာပါခင်ဗျာ
ဒါကတော့ကိုရဲမော်ပြောပြသွားတာပါစကိုင်းတိုင်းတွေကတိုက်ပွဲဖြစ်ပွားနေတဲ့ဒေသတွေရဲ့အခြေအနေတွေကိုတင်ပြလို့အပြီးမှာတော့ကျွန်တော်တို့ကရင်ပြည်နယ်ဘက်ကအခြေအနေတချို့ကိုဆက်ပါအောင်မယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေပေါ်ပေါက်နေတဲ့ကရင်ပြည်နယ်မှာဒုက္ခသည်13,000ကျော်ရှိနေပြီလို့ကရင်လူအခွင့်ရေးအဖွဲ့ KHRG ကပြောပါတယ်ကရင်အမျိုးသားလူမျိုးရေးတပ်ဖွဲ့ KNLA အပါအဝင်လက်နက်ကင်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေကြားမှာစစ်ကောင်စီတပ်တွေကအရသားတွေကိုအာဓမ္မစေခိုင်းတာလူသားတိုင်းအဖြစ်အသုံးချတာတွေရှိနေတယ်လို့လည်း KHRG ကပြောပါတယ်အပြည့်စုံကတော့ VOA မြပါပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ကရင်ပြည်နယ်အတွင်းစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်စတဲ့ပူးပေါင်းတပ်ဖွဲ့တွေကြားတိုက်ပွဲတွေဆက်တိုက်ဖြစ်လာတာပါ KNU ထိန်းချုပ်ရာတပ်မဟာ9ခုတည်းကတပ်မဟာ3ခုလောက်မှာစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ကြီးပါတွေကိုပစ်ခတ်မှုတွေကြောင့်စစ်ဘေးရှောင်တဲ့လူဦးရေတွေတိုးလာပြီးအခုဆိုရင်ကရင်ပြည်နယ်တစ်ခုလုံးမှာပြည်တွင်းအိုးအိမ်မဲ့စစ်ဘေးဒုက္ခသည်ပေါင်း13,000လောက်ရှိလာပြီးဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောရေးဆိုခွင့်ရှိသူစောနန္ဒစုကပြောပါတယ်
ခုလက်ရှိပေါ့လေကျွန်တော်တို့ကမှခုစလုံးခမရှိရရဆုံးလေးရှိရင်တော့13,000နဲ့အထက်မှာတော့ရှိနေတယ်လို့တော့ခန့်မှန်းရတယ်ခင်ဗျာဘာလို့လဲဆိုလို့ရှိတော့အထူးသဖြင့်လက်ရှိမှာဆိုရင်တမတိ6ရင်9ရင်ကစီရီကဒါအချင်းချင်းနဲ့အဲ့ဒီပုံမှန်တော့ IGP တွေကလည်းများတဲ့တိုးများလာတယ်ပေါ့ဟုတ်တမတိမာရောတမဟောပေါ့နော်တမ6မာရောအဲ့ဒီကိုအခုလက်ရှိတော့ဒီတမ6မာဆိုလို့ရှိရင်တော့စစ်ကောင်စီတက်ကနေပြီးတော့ဒီဇက်ကနေကိုအတင်းမတင်းအတမဆက်စည်းခုဆောင်တာမျိုးတွေရှိတယ်ပြီးလို့ရှိရင်သူတို့ကဒီဟိုနမကျန်တဲ့လူတွေလည်းသူတို့ကမခွဲခြားဘူးနော်တွေ့ရအကုန်ဖမ်းတာပေါ့အဲ့လိုမျိုးကျွန်တော်တို့တမ6တိမာဆိုလို့ရှိရင်လည်းပေါ်တာဖမ်းခေါ်မှုပေါ့နော်အဲ့ဒါဒီဖြစ်ပေါ်တာမျိုးတွေရှိတယ်။ရွာသားတွေကိုလူသားတိုင်းဖြစ်နေအသုံးပြတာမျိုးတွေရှိတယ်
။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလကစပြီးတိုက်ပွဲပြင်းထန်နေတဲ့ကရင်ပြည်နယ်မြဝတီခရိုင်လေးကီကော်နဲ့အနီးတစ်ဝိုက်ကျေးရွာတွေကလူမှု3,000ထက်မနည်းဟာစစ်ဘေးဒုက္ခသည်တွေအဖြစ်တောင်ရင်းမြစ်တစ်လျှောက်နဲ့တောတောင်တွေထဲမှာပဲနေထိုင်နေရပါတယ်။ကျေးရွာတွေမှာလက်နက်ကြီးတွေကျလို့အိမ်တွေမီးလောင်တာပျက်စီးတာတွေရှိသလိုအရက်သားတွေတိတ်ဆုံးတံရရရှိသူတွေလည်းရှိနေတာပါ။စစ်ကောင်စီတပ်သားတွေကကျေးရွာတွေမှာတပ်ဆွဲနေရယူထားပြီးရွာသားတွေကိုဖမ်းဆီးနေတာကြောင့်နေရမပြောင်းရဲဘူးလို့လည်းလေးကီကော်ကဒုက္ခသည်တဦးကပြောပြပါတယ
်။မာရမလူမပေးဝင်ဘူးမပေးအဲ့ဒီမှာကျမတို့မြို့တော်တလေးနဲ့လေးကီကော်နဲ့ဟိုအဝင်အပေါက်လမ်းရှိတယ်လေ။အဲ့ဒီလမ်းမှာသူတို့ဂိတ်ချတာပဲ။နောက်ဘေးမှာလည်းဝင်တဲ့လမ်းတွေရှိတယ်ပေါ့နော်ပြည်သူတွေသွားရွာသားတွေဆိုတော့ဘယ်နဲ့ကသွားဘယ်နဲ့ကသွားသွားတတ်ဟုတ်လား။အဲ့ဒီအပေါက်တွေကသူတို့အကုန်လုံးသူတို့ကင်ချထားလိုက်တယ်လေ။သူကတော့ပြန်မရဲဘူးလေမှကြောက်ကြောက်တယ်လေတကယ်ထုတ်ကြလေ။သူတို့အခုဖုံးဖြစ်တယ်ဖုံးစလို့ဟိုလက်တုံးချောင်းဖောင်းတာတွေ့တော့ရှိသူတို့မျက်နှာအုပ်လိုက်တယ်ကားပေါ်တင်သွားတယ်ဟုတ်ပါတယ်။ဆိုင်ကမှလည်းနေလို့မရဘူး။ဘေးကမှလည်းနေရတယ်။ကြောက်လန့်လန့်ကြီးကကျမတို
့ဟုတ်ပါ။ KNU ကရင်မျိုးသားအစည်းအရုံးတက်မာတစ်ထိန်းချုပ်ရာတထုံခရိုင်ဘီလင်းမြို့နယ်တဲကိုလေကြောင်းကနေဘုံကျဲတိုက်ခိုက်မှုတွေကြောင့်မတ်လ23ရက်နေ့ကစပြီးတပတ်အတွင်းစစ်ဘေးရှောင်တဲ့ဒုက္ခသည်တပေါင်းလောက်ထွက်ပြေးနေရပါတယ်။တက်မာ၅ထိန်းချုပ်ရာဖပွန်ခရိုင်ထဲမှာတော့စစ်ကောင်စီရဲ့ကြောက်ညက်စခန်းကို KNU ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကတနေ့တည်း10ချိန်လောက်လေချောင်းကနေတိုက်ခတ်ခဲ့တာတွေရှိတဲ့အတွက်ဒေသခံတွေဟာကြေးရွာတွေမှာမနေရတော့ဘဲစစ်ဘေးဒုက္ခသည်တွေအဖြစ်ထွက်ပြေးတိမ်းရှောင်နေရတယ်လို့လည်းလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်ရှင်
။ကရင်ပြည်နယ်တဲကအခြေအနေတွေကိုတော့ VOA သတင်းတောက်မတ်အေးအေးမှာကပြောပြသွားတာပါခင်ဗျာ
။ VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနိုင်စင် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။သူတို့ဖမ်းယူမှုနဲ့ line to meter တို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ VOA မြန်မာအင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တော့တခြားနောက်နည်းလမ်းတွေနဲ့လည်းဝင်ကြည့်လို့ရပါတယ်။အဲ့ဒီနောက်ထပ်နည်းလမ်းတွေကိုရဖို့ဆိုရင် siphon link bit.ly/36fapfe နဲ့ nlink ဖြစ်တဲ့ nlink.com/download ဆိုတဲ့ web browser တွေမှာ application ရယူနိုင်ပါတယ်နော်။VOA American တန်ရဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်မှုအစီအမဲကြိုးပမ်းနေပါတယ်ရှင်။
မင်္ဂလာပါခင်ဗျာ VOA ရဲ့ဗိုဒူးမနေ့မနေ့ပဲအတန်းလွင့်အစီအစဉ်တွေကိုလိုင်းနိုမီတာ24 40 51တို့ကနေဆက်လက်ထုတ်လင်းနေတာဖြစ်ပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်မှာဖြစ်ပါတယ်ပထမအဆုံးတင်ဆက်ဖို့ရှိတဲ့အပတ်စဉ်ကဏ္ဍကတော့ကဘာတလောခီးသွားအစီအစဉ်ဖြစ်ပါတယ်အဲ့ဒီနောက်တော့အင်္ဂါစကားဝိုင်းအစီအစဉ်ကိုနားတော်တာဆင်ရမှာပါအခုတော့ပထမအဆုံးတင်ဆက်ဖို့ရှိတဲ့ကဘာတလောခီးသွားအစီအစဉ်ကိုနားတော်တာဆင်အောင်လားခင်ဗျာကဘာလက်ခီးသွားတွေအသွားများတဲ့တောင်အာရှတိရီလင်္ကာနိုင်ငံမှာနလန်ထကာစားခီးသွားလုပ်ငန်းတွေတခါပြန်ထိခိုက်နေပါတယ်နိုင်ငံသားချင်းငွေတွေပြန်မဆက်နိုင်တဲ့အထိနိုင်ငံသားငွေကြေးကျတဲ့နေတာကြောင့်ပြည်ပကနေတင်သွင်းရတဲ့ကုန်ပစ္စည်းတွေရှားပါနေသလိုမီးတွေလည်းပြတ်နေပါတယ်ဒီလိုအခြေအနေကြားမှာကဘာတလက်ခီးသွားလုပ်ငန်းတွေဘလို့လက်ပတ်နေကြတယ်လဲဆိုတာကိုမတ်စုမြန်မွန်နဲ့အတူကဘာတလောခီးသွားအစီအစဉ်ကနေတွားရောက်ကြည့်ရှုအောင်ပါလားခင်ဗျာ
ချောင်းအားချနိုင်ငံတွေထဲမှာရှေးဟောင်းမြို့တွေလှပတဲ့ပင်လယ်ကမ်းခြေတွေကဘာဝတော်ရိုင်းတိရစ္ဆာန်တွေကိုအနီးကပ်ကြည့်နိုင်တဲ့ safari ခီးတွေကြောင့်သီရိလင်္ကာနိုင်ငံစီကိုကဘာတော်ငါဧည့်သည်အများအပြားလာလည်ကြပါတယ်ကိုဗစ်ကရောဂါကြောင့်ထိခိုက်ခဲ့တဲ့သီရိလင်္ကာခီးသွားလုပ်ငန်းနလန်ပြန်လည်ထစပြုနေချိန်နိုင်ငံထဲမှာဗန္ဒာရေးအချက်အတဲနဲ့နိုင်ငံရေးပြဿနာတွေဖြစ်နေတာကြောင့်ခီးသွားလုပ်ငန်းတွေတစ်ခါပြန်ပြီးထိခိုက်နေပါတယ်နိုင်ငံသားအကျွေးငွေတချို့ကိုပြန်မဆက်နိုင်တော့ဘူးလို့အစိုးရကကြေညာခဲ့ပြီးတော့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ IMF အပါအဝင်နိုင်ငံတကာကငွေကြေးထောက်ပံ့အကူအညီပေးဖို့အတွက်တောင်းဆိုနေပါတယ်။နိုင်ငံသားငွေကြေးအလွတ်အမင်းလိုအပ်နေတဲ့အတွက်နိုင်ငံသားသွင်းကုန်တွေလည်းမဝယ်နိုင်တဲ့အခြေအနေဖြစ်နေပါတယ်။ကိုလံပိုမြို့တော်အပါအဝင်မြို့တော်တော်များများမှာအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေလည်းနေ့စဉ်ဆိုသလိုရှိနေပါတယ်။အချိန်ကြာမီးတွေပြက်နေတာအခြေခံလိုအပ်ချက်တွေပြက်လက်နေတာဒက်စီနဲ့ဆေးဝါးရှားပါနေတာကြောင့်ခီးသွွားလုပ်ငန်းလုပ်သူတွေအတော်လေးအခက်တွေ့နေကြပါတယ်။စိတ်မြေတွေလက်မှုတော်တွေကြောင့်ကဘာလက်ခီးတဲ့တွေကိုဆွဲဆောင်ထားတဲ့ဘာလာပီဒီယာကန်ယူရမ်မြို့မှာဆိုအခုအတော်လေးခြောက်ကန်နေပါတယ
် We have boards. It's running by the fuel. Fuel cost is going up.We have a restaurant.
ကျွန်တော်တို့ရဲ့မော်တော်ဘုတ်တွေမောင်းနိုင်ဖို့73စီလိုပါတယ်။73စီဈေးတွေကခေါင်ခိုက်နေပါတယ်။ကျွန်တော်တို့စားတောက်ဆိုင်တွေအတွက်လိုတဲ့အစားအသောက်တွေ၊ဒိန်ကဲတွေ၊ထောပတ်တွေ၊မာဂျရင်းတွေ73စီတွေဝယ်ရပါတယ်။အဲ့ဒါတွေအားလုံးဈေးတက်နေပါတယ်။အလုပ်သမားတွေအတွက်လကလည်းပြေးရပါသေးတယ်။ဒီပုံမျိုးဆက်သွားလို့မဖြစ်နိုင်ပါဘူး။ဈေးတက်နေတာတွေအားလုံးကာမိအောင်လို့ခီးတယ်ရီစီကယူလို့လည်းမဖြစ်ဘူးလေ။ခီးသွားလုပ်ငန်းတကယ့်ကိုထိခိုက်နေတာပါ။
ဟိုတယ်လုပ်ငန်းတွေလည်းပတ်နိုင်ဖို့ဈေးတွေအဆမတန်တက်နေချိန်ဝင်ငွေကလည်းထက်ဝက်လောက်ကျဆင်းသွားတယ်လို့သူကပြောပါရယ်။နိုင်ငံမှာမီးတွေမကြမကြပြက်နေတာကလည်းစီးပွားရေးလုပ်ငန်းတွေအားလုံးအတွက်ပြဿနာကြီးဖြစ်နေပါရယ်
။
မီးတွေကပြက်တော့ကျမတို့လုပ်ငန်းအတွက်တိတ်ခတ်ခဲ့ပါရယ်။လက်ရှိအခြေအနေကြောင့်ကျမတယောက်တည်းမဟုတ်ပါဘူး။စီးပွားရေးလုပ်ငန်းအားလုံးထိခိုက်နေတာပါ။ကျမတို့တိုင်းပြည်အခုဖြစ်နေတဲ့အခြေအနေအတွက်အရန်လည်းစိတ်မကောင်းဖြစ်ရပါရယ်။တိုင်းပြည်ကအနေရဖြစ်မဲ့အခြေအနေပါလူတွေအများကြီးလည်းငက်နေကြတယ်သိပ်ဝမ်းနေစရာကောင်းပါတယ်သီရိလင်္ကာနိုင်ငံထဲမှာစီးပွားရေးနိုင်ငံရေးမတိမငိမ့်ဖြစ်နေပေမဲ့ကမ္ဘာလက်ခီးတဲ့တွေအတွက်လုံခြုံရေးပိုင်းကတော့တိတ်ပြီးစိုးရိမ်စရာမရှိလာသေးဘူးလို့ဂျာမနီနိုင်ငံကလာလေတဲ့ဒီဧည့်သည်ကပြောပါတယ
် In terms of public security I think it's okay I would stay away from the hotspots which
မြန်မာပြည်သူလုံခြုံရေးပိုင်းကိုကြည့်ရင်အဆင်ပြေတယ်လို့ကျွန်တော်တို့ထင်ပါတယ်လူစုလူဝေးနေရာတွေပြဿနာရှိနိုင်တဲ့နေရာမျိုးတွေတော့ကျွန်တော်ရှောင်ပါတယ်ဒီမှာအပန်းဖြေခီးထွက်လို့ရပါတယ်ဒါပေမဲ့ဒီကလူတွေကြုံတွေ့နေတဲ့ဇီဝရေးပြဿနာတွေကိုတော့သိထားဖို့လိုပါတယ
်ကိုဗစ်ကရောဂါမဖြစ်ခင်2018ခုနှစ်တုန်းကဆိုရင်တိရိလင်္ကာနိုင်ငံကြီးလာလေတဲ့ကဘာလဲဧည့်သည်ကနှစ်တန်းခွဲလောက်ရှိခဲ့ပါတယ်သွားလေအပန်းဖြေစရာနေရာတွေများတာကြောင့်အခုလဲခီးတွေလာလေနေကြတာဖြစ်ပါတယ
် So this is a beautiful country and it really worth a visit here butYou should be prepared like having your own power bank to
ဒီနိုင်ငံကတိတ်ကိုလှရတဲ့နိုင်ငံမှာလာလေရကြုံနေပါတယ် power bank တို့အိတ်ဆောင်ဓာတ်မီးတို့ကိုအိတ်ထဲအမြဲဆောင်ထားတာမျိုးကြိုးတင်ပြင်ဆင်ထားဖို့လိုပါတယ်ဒီနေ့ဒီမျိုးသွားလည်လို့မဖြစ်နိုင်ဘူးအစီအစဉ်ပြောင်းပြီးနောက်နေ့မှသွားလည်မယ်ဆိုတာမျိုးပြောင်းလဲပြင်လဲ flexible ဖြစ်ဖို့လည်းလိုပါတယ်အဲ့လိုမှမဟုတ်ရင်တော့ဒီနိုင်ငံလာဖို့မစဉ်းစားသင့်ပါဘူး
Well, in regards of getting something to eat, many restaurants are not open as usual.
စားရတဲ့ဥဒ္ဒရာပြောရရင်စားတော့ဆိုင်တော်တော်များများပုံမှန်မပွင့်ကြပါဘူး။ဒါပေမဲ့တခုခုတော့ရှာဖွေစားတော့လို့ရပါတယ်။ကျွန်တော်တို့အတွက်ဓာတ်ရက်ထိကတာကတော့ဓာတ်စီပြဿနာပါ။သုံးပတ်အတွင်းသီရိလင်္ကာတဝမ်းကို၃ဘင်းကားနဲ့ရှောက်လေဖို့ပြင်ထားပေမဲ့ဓာတ်စီဆိုင်တော်တော်များများမှစီကုံနေတာဒါမှမဟုတ်ဆိုင်တွေပိတ်နေတာမို့လို့ဓာတ်စီရဖို့အတော်လေးခက်ခဲပါတယ်။
ဗန်ဒါရီအချက်အတဲနဲ့စီးပွားရေးပြဿနာတွေမဖြစ်ခင်အခု2022ခုနှစ်မတ်လမှသီရိလင်္ကာနိုင်ငံကိုလာလည်တဲ့ခီးသွွားဧည့်သည်တသန်းကျော်အထိရှိခဲ့တယ်လို့ခီးသွွားလုပ်ငန်းဌာနကပြောပါတယ်။ဒါဟာနှစ်နှစ်အတွင်းမှာပထမဆုံးအကြိမ်ဧည့်သည်အရေအတွက်တသိန်းကျော်ပြန်ပြီးတော့များခဲ့တာပါ။ဒါပေမဲ့ဧပြီလဇန်ပိုင်းကစပြီးနေ့စဉ်ရောက်လာတဲ့ခီးသည်အရေအတွက်နည်းလာနေတာမှလာကုန်ပိုင်းမှာတော့တနည်းကိုဧည့်သည်2500လောက်ပဲရောက်လာတော့တယ်လို့သီရိလင်္ကာခီးသွွားလုပ်ငန်းဌာနကစီးရင်ထုတ်ပြန်ပါတယ်။နောက်အနည်းဆုံးနှစ်လအထိဟိုတယ်ဘွတ်ကင်တွေအခြေအနေမကောင်းဘူးလို့ပေါ်တူဂီနဲ့ဒတ်ချ်လက်ရာအစအဦးတွေကြောင့်ခီးသည်တွေအလာများတဲ့ဂဲလ်မျိုးကဟိုတယ်တာဝန်ရှိသူတယောက်ကရိုက်တာသတင်းဌာနကိုပြောပြပါတယ
် Political crisis there people are protesting roads are blocked and for the tourist unit they need to travel and they need fuel
ငယ်ရေးပြဿနာတွေရှိနေတယ်လူတွေဆန္ဒပြနေကြတယ်လမ်းတွေတိတ်နေပါတယ်ကမ္ဘာလဲခီးသည်တွေဆိုတာကသွာလာလဲပတ်ဖို့လာနေကြသူတွေပါသူတို့သွာလာနိုင်ဖို့ဓာတ်ဆီလိုတယ်တန်းစီစောင့်နေကြမှာမဟုတ်ဘူးလေဒီမှာဖြစ်နေတဲ့အခြေအနေတွေကိုသူတို့သတင်းတွေထဲမှာမြင်ကြမှာပါအဲ့ဒါတွေအကုန်လုံးကတက်ရောက်မှုတွေရှိပါတယ်တကယ်ကိုထိခိုက်နေတာပ
ါသီရိလင်္ကာနိုင်ငံထဲမှာလက်ရှိဖြစ်နေတဲ့ဘန်ဒါရဲ့အချက်အတဲပြဿနာတွေကြောင့်စီးပွားရေးပြန်လည်နလန်ထူနိုင်ဖို့လားနဲ့ချီအချိန်ပေးရမယ်လို့ခန့်မှန်းထားကြပါတယ်နိုင်ငံအတွက်နိုင်ငံသားဝင်ငွေတက်ပြမြောက်အများဆုံးရှာပေးနေတဲ့ခီးသွွားလုပ်ငန်းတွေပြန်လည်ကောင်းမွန်စားမှာနိုင်ငံတွင်းမှာဖြစ်နေတဲ့ပြဿနာတွေကြောင့်တစ်ခါပြန်ထိခိုက်မှာကိုခီးသွွားလုပ်ငန်းလုပ်သူတွေစိုးရိမ်နေကြတာဖြစ်ပါတယ်ရှင်ကျွန်မဆုမြတ်မောပါ
ကဘာတလောခီးသွွားအစီအစဉ်ကိုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ကြည့်ရှုနားတော်တာဆင်ရမှာကတော့အင်္ဂါဆွေးနွေးပွဲအစီအစဉ်ဖြစ်ပါတယ်သတင်းလွတ်လပ်ခွင့်အကြောင်းကိုဆွေးနွေးထားပါတယ်အာနာသိန်းစစ်ကောင်စီလက်ထက်မှာမြန်မာနိုင်ငံကသတင်းသမားတွေအနေနဲ့ရုပ်ပိုင်းဆိုင်ရာဒါမကစိတ်ပိုင်းဆိုင်ရာအရာပါလုံခြုံမှုရှိတဲ့လုံခြုံမှုမရှိတဲ့အခြေအနေနဲ့ရင်ဆိုင်နေရပါတယ်မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်အပေါ်ဖိနှိပ်ခံရတဲ့အခြေအနေတွေဟာနိုင်ငံတကာအစိုးရခန်းစားတွေမှာဖော်ပြတဲ့အခြေအနေတွေထက်ဆိုးဝါးကြောင်းပြည်တွင်းသတင်းသမားတွေကပြောဆိုပါတယ်ဒီအကြောင်းအရာတွေကိုမေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့မှာမန်အင်ဂျင်းနိုင်ကသတင်းသမားတွေနဲ့ဆွေးနွေးထားပါတယ
်မင်္ဂလာပါအားလုံးပဲဟုတ်ကဲ့
ဟုတ်ကဲ့မင်္ဂလာပါမင်္ဂလာပါ
โอเคကျမတို့ VOE မြန်မာဘိုင်းကနေပြီးတော့ဒီမေလ3ရက်နေ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့နဲ့ပတ်သက်ပြီးတော့ဒီဆွေးနွေးခွင့်အစီအစဉ်ပြုလုပ်တာမှာဝင်ရောက်ဆွေးနွေးပေးကြတဲ့အတွက်လည်းကျေးဇူးအများကြီးတင်ပါတယ်ရှင
်ဟုတ်ကျေးဇူးတင်ပါတယ
်โอเคအဲ့တော့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့ဟိုသတ်မှတ်ပြဌာန်းရတဲ့အကြောင်းရင်းထဲမှာလည်းပေါ့နော်အဓိကတော့သတင်းမီဒီယာတွေကိုစန့်ကျင်တိုက်ခိုက်နေတဲ့တိုက်ခိုက်ခံနေရတဲ့နိုင်ငံတွေကဒီသတင်းသမားတွေသတင်းမီဒီယာလုပ်ငန်းတွေကိုဟိုအကာအကွယ်ပေးဖို့ရယ်နောက်ပြီးတော့သူတို့ရဲ့လုံခြုံရေးကိုတေချာစေဖို့အတွက်နောက်တစ်ခါဒီသတင်းတောက်တွေနဲ့ပတ်သက်တဲ့ကျင့်ဝတ်ပေါ့လေအဲ့ဒီကျင့်ဝတ်ပိုင်းဆိုင်ရာတွေကိုဆွေးနွေးကြဖို့ရယ်နောက်သတင်းအမှန်တွေကိုတင်ပြနေရမှာဟိုအသက်ပေးခဲ့ရတဲ့သူတွေကိုဟိုဂုံပြုဖို့အတွက်ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဆိုပြီးတော့မေလ3ရက်နေ့ကိုတက်မှတ်တယ်လို့ကျမတို့သိရပါတယ်ဆိုတော့အခုမြန်မာနိုင်ငံမှာဟိုစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာဒီသတင်းမီဒီယာသမားတွေဟိုဖိနှိပ်ခံနေရတဲ့အခြေအနေကိုကျမတို့မြင်ရတဲ့အခါမှာပေါ့နော်အထူးသဖြင့်ဒီသတင်းသမားတွေရဲ့ဒီရက်တီရေးလုံလုံရေးနဲ့ပတ်သက်ပြီးတော့အခြေအနေတွေနောက်ဆုံးအခြေအနေတွေကိုလည်းကျမတို့အရင်ဆုံးသိကြပါတယ်။ဟုတ်ကဲ့အခုဒီကိုချင်မင်းထွန်းဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့ CNI သတင်းဌာနရဲ့ Editor တအူးလည်းဖြစ်တယ်။နောက်ကိုရိုင်းလည်းသတင်းသမားတအူးလည်းဖြစ်တယ်။နောက်ကိုမြင့်ကျော်ဟာဆိုလို့ရှိရင်လေဒီမြန်မာနိုင်ငံမှာအခြေစိုက်တဲ့သတင်းသမားတအူးဖြစ်တယ်။နောက်အခုကျမတို့အစီအစဉ်မှာပါဝင်ဆွေးနွေးတဲ့ကိုနေတန်မောင်ကတော့ဒါသူကိုရိုင်းထောင်ကဲမှာဖန်စီထိမ့်သိမ်းခံထားရပြီးတော့မနစ်ကလွတ်မြောက်လာတာပေါ့လေမနစ်ကဒီလွတ်လာခဲ့ပြီးရဲ့နောက်ပိုင်းမှာအခုအမေရိကန်ပြည်ထောင်စုမှာဟိုခေတ္တခဏနေထိုင်နေတဲ့ဒီကမာရွတ်သတင်းမီဒီယာကိုတည်ထောင်သူလည်းဖြစ်တဲ့အကိုနေတမောင်ကိုလည်းကျမတို့ကျေးဇူးတင်ပါတယ်အခုလိုအားလုံးပါဝင်ဆွေးနွေးကြတဲ့အတွက်ပေါ့နော်အဲ့တော့ဒီမြန်မာနိုင်ငံကလက်ရှိအခြေအနေတွေကိုသိရဖို့အတွက်ကိုဟိုကိုချင်မင်းထွန်းအနေနဲ့ဒီလက်ရှိသတင်းသမားတွေနောက်ဆုံးရင်ဆိုင်နေရတဲ့အခြေအနေကိုပြောပြပါအောင်ရှင်
ဟုတ်ကဲ့ကျွန်တော်တို့ဒီသတင်းသမားတွေရင်ဆိုင်နေရတာအားလုံးပြည့်တဲ့အတိုင်းပေါ့ဒီသတင်းလွတ်ခွင့်ဟိုအရင်အစိုးရနဲ့ဆက်ထက်ဆိုင်တော့တားယူကြရတယ်လေဘယ်လိုမှဟိုလွတ်လွတ်လပ်လပ်သွားလို့မရဘူးလုပ်လို့မရဘူးတိုင်လို့မရဘူးဟိုနောက်တစ်ခွက်ကျတော့ကျွန်တော်တို့သတင်းတွေလူမျိုးနဲ့ခါမှာဟိုခုံးဆက်တွေရတဲ့အားမျိုးအထက်ထက်ရပိုရှိလာတာအရင်တော့အောင်ရှိပါဘူးအခုဆိုတော့ကျွန်တော်တို့ပိုရှိလာတယ်ဒီကြားထဲမှာမှကျွန်တော်တို့ကဗာလဲဆိုသတင်းသမားတွေထဲမှာဒီprofessional line ပြောက်ပြီးတော့ဘတ်တူလေးရတဲ့ပုံစံမျိုးဖြစ်သွားတာကြီးလည်းရှိတယ်ပေါ့လေအ ဒါကလည်းဒါစစ်တပ်အားနာပိနေပြင်းပြနောက်ပိုင်းမှာဖြစ်လာတဲ့ပြင်းပြတွေပဲဒါအရင်ကတော့ဟိုကျင့်ဝတ်ပိုင်းဆိုင်ရာတော်တော်ပြင်းရတယ်ဒီနောက်ပိုင်းမှာကျင့်ဝတ်နဲ့စကားပြောရင်ဒါမိခွန်းထုတ်စရာရတယ်ရှိလာတဲ့အတွက်ဗတ်တည်ဖြစ်ကုန်တဲ့ပုံစံမျိုးဖြစ်တယ်ဒီချင်းနေရှိတယ်ပေါ့ပြီးရင်ကျွန်တော်တို့တည်င်းသွားကြည့်တော့ခါမှာလဲဟိုရင်တော့ကဆိုရင်ကျွန်တော်တို့ကဟိုကိုခန္ဓာလုံခြုံရေးကိုဥသားပြရတယ်အခုကကျွန်တော်တို့စိတ်ပိုင်းဆိုင်ရာနဲ့ခန္ဓာကိုယ်လုံခြုံရေးနှစ်ခုလုံးပါကအားနည်းလာတယ်ရှိလာတယ်ပေါ့ဒီတစ်ခဲတွေဒီချင်းတွေတော့ကျွန်တော်တို့ဖြစ်နေတာပေါ့ဒီပြည်တွင်းလဲဆိုတော့ပို့ဆိုးတာပေါ့
ဟုတ်ကဲ့
ဒီကမှာလုတ်တဲ့လူကြတော့ချင်းတို့ပေါ့
ဟုတ်ကဲ့အဲ့ဒီမှာဟိုစိတ်ပိုင်းဆိုင်ရာရောပါဒီလုံခြုံမှုမရှိဘူးဆိုတဲ့အပိုင်းပေါ့နော်အဲ့ဒါအဲ့ချင်းတွေကိုရှင်းပြပါလားရှင
်ဟုတ်ကဲ့မဟိုသူ့မှာပဲကျွန်တော်တို့ဒီရန်ကုန်မှာဆိုတော့ရန်ကုန်မှာဝင်သွားယူမှာဆိုရင်ကျွန်တော်တို့အရင်တော့ကလွတ်လပ်လပ်လပ်ကင်မာကြီးထမ်းပြီးသွားတယ်ဘာမှဖြစ်ဘူးကျွန်တော်တို့အခုကကင်မာထမ်းသွားတာလို့ဒီလိုတစ်ခုခုဆိုရတယ်ကင်မာမြင်ကိုပါဒါပါလဲဆိုတဲ့အမျိုးတွေကဟိုဒီလိုလည်းကြည့်တယ်ဟုတ်ပါဟိုဒီလည်းငွေတစ်ခွက်လည်းကြည့်တယ်ပေါ့ကြည့်တဲ့အခါကျတော့ကျွန်တော်တို့ကဒီမှာကျွန်တော်တို့ကိုတစ်ခုခုတန်ရရောက်ဝင်ပြီးတော့ပြစ်ထဲလိုက်ပါမျိုးဒါမျိုးတွေဆိုရင်ညာတာရှိတယ်အရင်ကဘလို့သွားတော့သွားလို့ရတယ်နောက်တစ်ခါကျတော့ကျွန်တော်တို့ဘယ်ဘက်ကလူလဲဆိုတဲ့အမြင်မျိုးနဲ့ကျွန်တော်တို့ဟိုဘာမှမမီးဘဲနဲ့ဆွဲစီသွားမှမျိုးတွေကျွန်တော်တို့ကဒီဟာတွေကတွေးနေရတဲ့ပုံစံမျိုးကြီးအရင်ကကြာတာတွေပြရမှာကျွန်တော်တို့ကဘယ်ချင်းဘယ်နှစ်ယောက်ဘယ်ချင်းဘယ်ကာလဘယ်ဘယ်ဘဲသွားတော့ဘာမှမဖြစ်စိတ်ပိုင်းဆိုင်ရာချင်းလာကြရမလို့ခန္ဓာကိုယ်ပိုင်းဆိုင်ရာလို့ကျွန်တော်တို့ကစဉ်းစားငြိမ်ငြိမ်လေးအခုစိတ်ပိုင်းဆိုင်ရာဒါလေးဖြစ်တာဟိုဘယ်ငါသွားလိုက်တဲ့ဟာမှာလူလက်မရှိရလားတကူငါ့ကိုလေးလိုက်မှာမျိုးရှိလားမင်းရဲ့ငါဖြေတဲ့ဘာမှမဖြစ်ဘူးမဖြေတဲ့ငါဘူးဖြစ်သွားမယ်ဆိုတော့ဒါလေးကအကုန်လုံးတွေးရတယ်လို့ဆိုတော့ဟိုသတင်းမီဒီယာတွေမှာတဲမှာကိုပါကျွန်တော်တို့ဟိုထင်ထားတာရှိတာဟုတ်ဒီကောင်ကဘယ်ဘက်ကလဲဒီသတင်းဌာနကဘယ်ဘက်ကလဲဆိုတဲ့ဟာတွေမှာကျွန်တော်တို့တန်မြတ်ဝင်သွားမှာလို့ဆွေးနေဆိုတော့စိတ်ပြေပါ
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကွန်မြူနတီအခုလိုမြန်မာနိုင်ငံကသတင်းသမားတွေအခုရင်ဆိုင်ရအခြေအနေပေါ့နော်အဲ့တော့ဟိုဘက်လားဒီဘက်လားဆိုတဲ့အနေအထားတွေကိုလည်းဟိုစိုးရိမ်နေရတယ်ဆိုတော့အခြေအနေတွေကဘယ်လောက်ထိစိုးနေတယ်လို့သုံးသပ်လဲရှင
်ဟုတ်ဟိုကိန်းငင်းနဲ့ပြောရင်ပေါ့နော်ဟိုဒီဟာကတော့ဟို report တွေစီရင်ခံစာတွေထဲမှာသတင်းလွတ်လပ်ခွင့်နဲ့ပတ်သက်တဲ့အဖွဲ့အစည်းတွေနိုင်ငံတကာအဖွဲ့အစည်းတွေရဲ့report တွေတဲ့ရောဟို APP လို့စီးရင်းနေတဲ့မှာရောကြည့်လိုက်မယ်ဆိုရင်ဟိုဒီပြီးခဲ့တဲ့တစ်နှစ်ကျော်ကာလအတွင်းမှာသတင်းသမား130ကျော် 140 ဝန်းကျင်လောက်ဖမ်းခံရတယ်သို့မဟုတ်တရားစွဲခံရတယ်ပေါ့နော်ဆိုတော့အဲ့ဒီထဲမှာဟိုဒီတစ်နှစ်ပြီးခဲ့တဲ့နှစ် February နောက်ပိုင်းကနေစပြီးတော့အခုလောက်ထိတွင်းမှာသတင်းသမား30 40 50ကအမြဲတမ်းဟိုထိမ့်သိမ်းခံရတဲ့အခြေအနေအဲ့လောက်ရှိတယ်အော်ကျင်းလွတ်လိုက်တဲ့အချိန်မှာ30ဝန်းကျင်လောက်ရော့သွားတယ်နောက်ခါပြန်ဖမ်းတဲ့90ကျော်တက်လာတယ်နောက်တစ်ကြိမ်လွတ်တဲ့15ရောက်လွတ်တဲ့တခါပြန်ရော့သွားတယ်ဒါပေမဲ့နောက်ပြန်ဖမ်းတော့ပြန်တက်လာတယ်ပေါ့နော်ဆိုတော့လက်ရှိ90ကျော်ရှိတယ်ဆိုတော့ဒီကိန်းငန်းကကိန်းငန်းနဲ့ပဲပြောရင်ဒီကိန်းငန်းကဟိုကဘာမှာသတင်းသမားဒုတိယအများဆုံးဖမ်းခံထားတဲ့နိုင်ငံဖြစ်နေတာပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်ရဆိုရင်ဟုတ်လားမြန်မာနိုင်ငံမှာသတင်းသမားအရေးအတွက်နဲ့ကြည့်ရဆိုရင်ဒီဟာကဟို ratio ဖန်ခံတဲ့ ratio ကအလုံးထက်မြင့်မယ်လို့ထင်တယ်တရုတ်နိုင်ငံတည်းလည်းမြင့်လိုက်မယ်လို့ထင်တယ် ratio ရပြန်ပြောရင်ပေါ့နော်ဆိုတော့ဒီဖန်ခံတဲ့ဟာကနံပါတ်1ဟိုအထင်ရှားဆုံးဖြစ်တယ်အလုံးစွတ်စွတ်ပြောသလိုပဲကိုချင်းမင်းထုံးပြောသလိုပဲဖန်ခံနိုင်တယ်ဆိုတဲ့ဟာကအမြဲတမ်းဟိုနေညာမပြတ်ပြည်တွင်းထဲမှာနေနေတဲ့သတင်းသမားတွေဟိုသတင်းလုတ်လုံးနေတယ်လို့ပေါ့တခါလေသတင်းလုတ်မလုတ်တော့ဘူးကိုက6လတစ်နှစ်လောက်မလုတ်တော့ဘူးကိုတခြားလုတ်ပြောင်းတာဒါပေမဲ့တခြားလူတွေကမသိဘူးဒီလူအရင်တော့သတင်းသမားဆိုရဲဟာ ਨੇ ဖန်ခံရဖို့အနေထားလေးရှိနေသေးတယ်ပေါ့ဆိုကိုကကိုမလုတော့သည့်တိုင်အောင်ကို့သတင်းသမားဖြစ်နေပြီကြတော့အဲ့လိုမျိုးဟာကသတင်းသမားလုတ်ခုတဲ့လုတ်ခဲ့တဲ့သူတွေရောဟိုလုံနေတဲ့သူတွေအားလုံးကနင်းညာမပြတ်အဲ့ဒီအတွေ့အကြုံကောင်းတဲ့မှာရှိကြတော့ပေါ့နော်ဟိုကျွန်တော်ကသတင်းကနေမဟုတ်တော့ကျွန်တော်ကအဲ့လောက်ဟိုအန်ရမများသည့်တိုင်အောင်ကျွန်တော်လည်းအခုလိုဟလာစကားတွေပြောတဲ့အခါမျိုးမှာလေကျွန်တော်လည်းအဲ့လိုဟို risk ကအနေရတော့ရှိတာပဲဆိုတော့ဟိုပြန်ကောက်ရရင်သတင်းသမား90ကျော်ကျင်းနောက်နဲ့မှရှိတယ်နောက်ကတော့ဟိုနှစ်နှစ်ကနေအနည်းဆုံးနှစ်နှစ်ကနေဟုတ်လားဟို10နှစ်10နှစ်17နှစ်လောက်ပြီဟိုပြည်နှံချခံရတဲ့ဟာတွေရှိတယ်နောက်စွဲခံတာဟိုတရားစွဲဆိုဆဲတွေအမှုတွေလည်းရှိတယ်နောက်သတင်းဌာန7ခုပိတ်တယ်နောက်ကတော့တကယ်တမ်းကျတော့7ခုပဲပိတ်တာဟိုဒီသတင်းသမားတရားကြောဖန်ခံတဲ့ဟာနဲ့ဟိုပိတ်သွားတဲ့သတင်းဌာနအဲ့20 30လောက်ရှိတော့ကျွန်တော်တွေ့ရတာပေါ့နောက်တစ်ခါပြည်တွင်းကနေဟို ထွက်ဟိုပြည်တွင်းကနေဟိုဘယ်လိုကောင်းလဲလွတ်မြောက်နိုင်ပြီသို့မဟုတ်ဟိုအင်ဂျီချင်းနိုင်ငံသို့မဟုတ်တတိယနိုင်ငံကိုရွှေ့ပြောင်းထွက်ပြေးသွားတဲ့ထွက်ပြေးတယ်ပဲပြောမှာနော်ဟိုတိမ်းရှောင်သွားတဲ့သတင်းသမားကြီးတွေကလည်းရာနဲ့ချီရှိတယ်ပေါ့နော်ဆိုတော့ဒီအရာအလုံးကြည့်လိုက်ရင်ဒီသတင်းလွတ်လပ်ခွင့်အခြေအနေကမြန်မာနိုင်ငံအခြေအနေကဟိုဘလောက်ထိထိုးစင်းနေတယ်ဆိုတဲ့ဟာကဒီကိန်းကနေနေပဲပြောရမှာတင်ပါတယ်ဒီတနှစ်တာဟလာ RSF ရဲ့ Freedom House ရဲ့ index တွေဒါပေမဲ့အဲ့ဒီ index တွေထက်ကိုကျွန်တော်တို့ဒီမြေပြင်မှာဟိုညင်နေရတဲ့ခံစားနေရတဲ့ဟာကပို့ပြီးတော့ညားတယ်လို့ကျွန်တော်ထင်ပါတယ် index တွေကတခြားလေအကြောင်းကြောင်းသူတို့ဟိုဘာလဲစံနှုန်းတွေ9ချက်လောက်ပေါ်မှာအခြေခံပြီးသူတို့ကတိုင်းတာကြတာ哦ဒါပေမဲ့တကယ်တမ်းကျတော့ဟိုချင်းချောင်းမှုလို့စောစောပြောတဲ့အချိန်မီဟုတ်လားဟိုမလုံခြုံတဲ့ဟာကနံပါတ်1လို့ကျွန်တော်ထင်ပါတယ်
โอเคโอเคအဲ့တော့ဒီအခုအထူးသဖြင့်ဒီဆရာနာတင်ပြီးနောက်ပိုင်းမြန်မာနိုင်ငံမှာတည်င်းလွတ်လပ်ခွင့်ကိုအပြိနှိပ်ဖိနှိပ်တဲ့အခြေအနေကကဘာပေါ်မှာဟိုအစိုးရဆုံးနိုင်ငံကြီးစီးနေမှာလေဟိုတတ်မှတ်ပြဋ္ဌာန်းခံရတဲ့ပေါ့เนาะအထူးသဖြင့်ဆောစောကကိုမြင့်ကျော်ပြောသွားတဲ့တယ်မှာလည်းပါပါတယ်ဒီ RSF တို့လိုနိုင်ငံတကာဒီတည်င်းဆောင်ကြီးအဖွဲ့ကြီးတွေပေါ့လေတည်င်းလွတ်လပ်ခွင့်ဆောင်ကြီးအဖွဲ့ကြီးတွေရဲ့အဲအစီအခံစာတွေအရာပေါ့เนาะဆိုတော့အဲ့တော့ဒီလိုတည်င်းလွတ်လပ်ခွင့်ပေါ်ကိုဖိနှိပ်တဲ့အကျိုးဆက်ပေါ့เนาะအဲ့ဒီပုံမှာကိုနေတမအောင်ဘယ်လိုသုံးသပ်လဲရှင
်ဟုတ်ကဲ့ဟိုကျွန်တော် RSF 2နောက်တစ်ခုကဒီနိုင်ငံတကာတည်င်းလွတ်လပ်ခွင့်နဲ့ပတ်သက်ရင်ကျွန်တော်ဒီမြန်မာပြည်ဟာဒုတိယအဆင့်လို့ပြောတယ်ပေါ့เนาะအဲ့တော့တည်င်းသမားဖန်ခံရတဲ့တည်င်းသမားဥယျတကယ်တမ်းတည်င်းပညာရဲ့နဲ့အသက်မိုးဝမ်းကြောင်းပြုနေတဲ့တည်င်းတော်တွေရဲ့ဥယျနဲ့အချိုးချမယ်ဆိုရင်ကျွန်တော်တိုင်းနဲ့ကျွန်တော်နိုင်ငံအများဆုံးဖြစ်မှတယ်ဆရာကုမကြီးတို့လည်းပြောသွားတယ်အခုကနောက်တစ်ဆင့်ကဘလို့ဖြစ်လဲဆိုတော့စိတ်ပိုင်းဆိုင်ရာမလုံခြုံမှုကပြည်ဝင်သတင်းတောက်ဒီမှာရှိနေတယ်လို့ပြည်ပကိုအကြောင်းကြောင်းထွက်ပြေးပြီးတော့သတင်းပညာရဲ့နေဆက်တမိုးဝဲကြောင်းပြုတ်နေတဲ့သတင်းသမားတွေရဲ့ပြည်ဝင်မှာကြံခဲ့တဲ့မိသားစုတွေဆွေမျိုးတိုင်းဝိုင်းတွေကိုပါတပ်ဖို့ဖမ်းဖို့ဆိုတဲ့ချင်းချောက်မှုတွေပါထတ်တူလာတယ်ဆိုလိုတာကတရင်လွတ်လပ်ခွင့်လို့မပြောနဲ့ကျွန်တော်တို့ကတရင်တော့တူအပတ်ရှင်ယက်တီပိုင်ခွင့်သူဒီတရင်အလုပ်ကိုဆက်လုပ်ပြီးဖြစ်စေမလုပ်ပြီးဖြစ်စေသူ့ရဲ့အသက်ဘေးအန္တရာယ်လုံခြုံစိတ်ချမှုကလုံးဝမရှိအောင်လို့ပြောချင်တယ်။နောက်ပထမဆွေးနွေးတဲ့အတဲမှာကျွန်တော်တို့ကဘလို့အကျိုးဆက်တွေဖြစ်လာလဲဆိုတော့ဟိုအချို့ကပြောတယ်နိုင်ငံရေးရပတ်လိုက်မှုပေါ့ပတ်မလိုက်ဘူးပေါ့ကျွန်တော်တင်နေကျွန်တော်နိုင်ငံကပြည်ဝင်စစ်ဖြစ်နေတာကိုကျွန်တော်တို့မမေ့ဘူးလို့ပြည်ဝင်စစ်ဖြစ်နေတဲ့အတွက်နိုင်ငံသားတိုင်းပြည်တွေမှာလို့နိုင်ငံရေးပါတီချင်းချင်း conflict ဖြစ်လို့သတင်းသမားတွေကဗတ်လိုက်ရတယ်နိုင်ငံရေးတွေဗတ်လိုက်တယ်မလိုက်ဘူးဆိုတာနဲ့အခုလို့ပြည်တွင်းစစ်ဖြစ်နေတဲ့အချိန်မှာကျွန်တော်တို့ပုံမှန်လေးပြောရရင်ဓမ္မနဲ့အာဓမ္မပေါ့ဒီအာဏာသိမ်းစစ်တပ်ဘက်ကလိုက်တယ်မလိုက်ဘူးဒီဘက်ကအတိုက်ခံဒီမိုကရေစီရေလှုပ်ရှားတဲ့သူတွေဘက်ကလိုက်တယ်မလိုက်ဘူးဆိုတဲ့နေရာမှာပဲကျွန်တော်ကတော့အတိတ်ပဲဖွင့်ဆိုချင်တယ်မရက်စီချင်ပါဘူးတကယ်လဲကျွန်တော်တို့ပြည်သူပြည်သားတွေရဲ့မျက်နှာကိုပဲအဓိကရှုပြီးတော့ကျွန်တော်တို့တည်င်းမှန်မှန်တင်ဆက်နိုင်ဖို့တော့လိုတယ်နိုင်ငံရေးရအယောင်အသွေးကာလာတွေကတော့အစဉ်အဆက်ရှိခဲ့တာပဲကျွန်တော်ဒုတိယကမ္ဘာစစ်မှာလည်းရှိခဲ့တာပဲစစ်အေးခေတ်မှာလည်းရှိခဲ့တာပဲဒီနိုင်ငံရေးတွေမကဘူးအခြားသောလူမှုရေးစီးပွားရေးကဏ္ဍတွေမှာလည်းဗတ်ဆိုတာကတော့ရှိတာပဲဒါပေမဲ့နောက်ဆုံးမှာတော့ကျွန်တော်တို့ကပြည်သူလူထုရဲ့အသက်ရှင်ရည်တည်လူမှုဘဝလုံခြုံရေးအဲ့ဒီဘက်ကိုကြည့်ပြီးတော့ကျွန်တော်ထင်တယ်တည်င်းသမားအဲ့ဒီအပေါ်မှာရည်တည်ရတာကိုတော့ကျွန်တော်တို့ပတ်လိုက်တယ်လို့မမြင်ပါလေ။ဒါပေမဲ့အခြားသောအကျိုးဆက်တွေဘာတွေဖြစ်လာလဲဆိုတော့ကျွန်တော်တို့ဒီပြည်ဝင်စစ်ရဲ့အဆိုးအဝါးဆုံးသောစစ်ပွဲကြီးတွေကိုရောက်နေတဲ့အတွက်ကျွန်တော်အသက်အန္တရာယ်ချင်းချောက်ခံရမှာမလုံခြုံမှုဆိုတဲ့အကျိုးဆက်တွေကတော့မပြောပြနိုင်တော့ကောင်းရှိပါလေ။အဲ့တော့ကျွန်တော်တို့တည်င်းလွတ်လပ်ခွင့်လုံးဝစိတ်တုံးသွားပြီလားဆိုတော့လေအဲ့လိုလည်းမဟုတ်ပါဘူး။ဒီကနေ့ခေတ်မှာနီးပညာအရကျွန်တော်တို့ဒီတည်င်းကိုအနည်းဆက်ဆုံးအနေအမှန်ကန်ဆုံးပုံစံတပြုတ်မျိုးနဲ့ရနေတာရှိပါသေးတယ်။အဲတော့ကျွန်တော်တို့သတင်းလောကကြီးကတော့အပေါင်လေးကိုကြားရောက်သွားတယ်လို့တော့ကျွန်တော်တို့အဲ့လိုတော့မသုံးသက်ချက်ပါဘူးခင်ဗျာ
။ဟုတ်ကဲ့အဲ့တော့ကိုချင်းမင်းတို့ရေကိုတိုင်းဒီသတင်းတွေကိုရယူတဲ့နေရာမှာအထူးသဖြင့်မြန်မာနိုင်ငံကသတင်းတွေကလူခွေရေးချိုးဖောက်မှုသတင်းတွေပေါ့နော်။ဒါတွေနဲ့ပတ်သက်ရင်သတင်းတော့ကျင့်ဝတ်အရာရောဒါမှမဟုတ်ဒီလိုသတင်းတွေနဲ့ပတ်သက်ပြီးတော့ဖော်ထုတ်ပြီးတော့ရေးသားနိုင်တဲ့အခြေအနေရောရှိလားရှင
်ဟိုကွန်တက်ဖြစ်တဲ့ဟာမျိုးလူ့ခွင့်ရေးချိုးဖောက်တဲ့ဟာမျိုးတွေကိုဒီကျွန်တော်တို့ပြည်တွင်းထဲကနေစုံစမ်းရေးသားဖော်ထုတ်တဲ့ဟာတော့ကျွန်တော်တို့တာမန်ကာလမှာတော့မပြောဘူးလေဒီကာလဆိုရင်တော့ကျွန်တော်တို့ကိုဆိုးတာပေါ့ဟိုဘလို့မှ
ွားလို့လာလို့လည်းမရဘူး။ပြီးရင်ကျွန်တော်တို့ဥမာဟိုတခြားဒေသမှာဖြစ်တဲ့နေရာမျိုးမှာကျွန်တော်တို့ဟိုဥမာကျွန်တော်မန်းလေးမှာနေရဆိုပါလို့ဒါနဲ့မုံရမှာဖြစ်တဲ့ဆိုရင်အခုကာလဆိုရင်မုံရမန်းလေးသွားဖို့တောင်းလို့ရတယ်။ဒါနေမှာတော်တော်ကြက်တယ်။အဲ့ဒီမှာကျွန်တော်တို့ကဟိုမီဒီယာကတ်တွေပါတယ်ပါသွားတယ်ဆိုရင်ကျွန်တော်တို့ကမီဒီယာကတ်ကိုပြေးလိုက်တာကျွန်တော်တို့ကနည်းနည်းလေးဟိုအစီအစဉ်လေးများတော်တော်များတော့မီဒီယာကတ်မပါဘူးဆိုရင်လည်းသွားတဲ့ခါမှာကျွန်တော်တို့ကဒီကဘယ်လိုမှမရှိဘူး။ဒါမျိုးခက်ခဲရှိတဲ့ခါကျတော့ဒီလိုတတိယနေ့လိုက်ဖို့ရတော့မလို့ဒါပေမဲ့တက်နိုင်ဆုံးတော့ဒီတရားဓမ္မတွေအားလုံးကဒါလိုတော့ဟိုဒီလိုလူပြီးတင်ပြီးထိုက်တဲ့ဟာတွေတော့မရရအောင်တော့လိုက်ကြရရှိတယ်။ကျွန်တော်တို့လည်းလိုက်ကြတယ်။ဒါပေမဲ့ဟိုအမှားကတော့ဘယ်လိုလုပ်ရမလဲဘယ်လိုမှမဖြစ်နိုင်ဘူးပေါ့ဒါလား
။ကိုချင်းမင်းထွန်းတို့အဲ့တော့ဒီမြန်မာနိုင်ငံမှာခြေဆိုင်တဲ့တည်င်းဌာနတွေအနေနဲ့ကဘယ်လိုတည်င်းတွေကိုအများဆုံးဖော်ပြကြလဲရှင်။
ကျွန်တော်တို့ကတော့အမှဟိုသတင်းချက်လက်ရနိုင်တဲ့အဆိုမျိုးပေါ့ဥမာကျွန်တော်တို့ဟိုလက်လန်းနေတဲ့ဟာမျိုးပေါ့ဥမာတိုင်းကရေးနိုင်ငံဟိုငင်းကြံရေးပုံစံမျိုးပေါ့လေအပြင်ကျွန်တော်တို့စီးပွားရေးတွေပြင်လူမှုရေးအရနှိမ့်ချသွားတဲ့ဟာမျိုးဥမာနေဆက်တွေကပုံစံမျိုးစီးကျင်းတာတွေရက်သွားတဲ့ဟာမျိုးပေါ့လေဒါမျိုးတွေကျွန်တော်တို့အဓိကလိုက်တယ်ဟိုဟိုနောက်မှာကျွန်တော်တို့ပြစ်ခတ်တယ်ဒီနောက်ပြစ်ခတ်တယ်ဟိုနောက်မှာလူဘလောက်တွေသွားတယ်ဟိုဇွားလေးတော်တော်လုံးချို့သွားတယ်ဆိုတဲ့ဟာမျိုးကျွန်တော်တို့ကိုယ်ဝင်နေကြတယ်လက်လန်းမှမအဲ့ကျွန်တော်တို့ကအခုမှချင်းပြည်နယ်မှာဖြစ်ရင်ကျွန်တော်တို့ကရန်ကုန်မှာဆိုဘလို့မှလက်လန်းနေဘူးရန်ကုန်နေရာမှာတောင်မှအခုမှကျွန်တော်တို့ဗဟန်းမှာနေရတဲ့ဆိုတောင်ကလာမှာဖြစ်တဲ့ဆိုတော့မှချက်ချင်းသွားလို့နေရတယ
်ဟုတ်ကဲ့
ဒီလိုကာလာမျိုးမှာပေါ့လေအဲကျွန်တော်တို့အဓိကလိုက်နေတဲ့ဟာတိုင်းသားယူနေပြန်ယူပြင်ဒီမှုစီးပွားရေးပေါ့လေအဲ့ထဲမှာမှကျွန်တော်တို့ဒီပုံရိပ်ရေးတွေပါလာတယ်ပေါ့ဒါမျိုးတွေကိုအဓိကလိုက်ပါအဲအဓိကကျွန်တော်တို့ဘာလို့အဲ့လိုလိုက်ရလဲဆိုတော့ကျွန်တော်တို့ကိုစုခိုင်ခိုင်ပြီးနိုင်တဲ့ဟာမျိုးတွေရှိလို့ပြောဟိုအတန်နဲ့ဒီနာမည်တောင်းထမ်းမှုတောင်းရင်ရှိရှိနဲ့ပေးနိုင်တဲ့အားမျိုးတွေဖြစ်လို့အဲ့ဒါကိုတတ်နိုင်တယ်။
အဲ့တော့အခုဒီမြန်မာနိုင်ငံမှာဖြစ်နေတဲ့သတင်းတွေနဲ့ပတ်သက်ပြီးတော့ဒီစစ်ကောင်စီဘက်ကလည်းသူတို့တုံ့ပြန်ဖြေကြားတာတွေလည်းရှိပါတယ်။အဲ့တော့အထူးသဖြင့်ဒီသူတို့ဒီစစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကနေပြီးတော့သူတုံ့ပြန်ပြောဆိုတဲ့အချက်တွေပေါ့လေ။ဟိုမြန်မာနိုင်ငံနဲ့ပတ်သက်ပြီးဖြစ်လာတဲ့သတင်းတွေမှာအဲ့တော့အဲ့ဒီလိုစစ်ကောင်စီဘက်ကတုံ့ပြန်ဖြေဆိုတဲ့အချက်လက်တွေကိုဟိုဘယ်လိုသုံးသပ်လဲရှင်။ဟိုကျွန်မကိုမြင့်ကျော်မေးချင်ပါတယ
်။ကျွန်တော်မြင်ရတော့ဗောလေဒါကတော့ဟိုဘယ်လိုခေါ်မလဲဟိုအစိုးရဘက်ကအစိုးရဆိုတာဟိုအခုတော့စစ်အစိုးရဗောလေဟိုအချိန်ကတော့ဒါဒီကဘွယ်နဲ့တက်လာတဲ့အစိုးရ။ဒါပေမဲ့ကျွန်တော်တို့ကဟိုအစိုးရရဲ့မီဒီယာနောက်အစိုးရဘက်ကပြောခွင့်ရပုဂ္ဂိုလ်ဆိုတာကသတင်းသမားကတော့ဟိုရေးပြအဖြစ်သူတို့ကိုဟို spin doctor လို့ပြောမှာပေါ့နော်သူတို့ကတော့ propaganda လုပ်ဖို့ပဲလို့ဟိုကျွန်တော်တို့ကအငြင်းတန်းရှုမြင်တာဟင်ဟိုသို့တော့လူလူကထောက်ခံတဲ့အစိုးရလက်ထက်မှာတော့ဒီလောက်ကြီးဒီ highlight ဒီကွဲပြားမှုကဒီလောက်ကြီးဟိုတိတ်မထင်ရှားဘူးနောက်လူလူကလည်းဟိုရင်ဖြစ်တယ်အဲလူလူနဲ့ဆန့်ကျင်ဘက်ဖြစ်တဲ့အခါမျိုးကြရင်တော့ဒီဟိုဘယ်လိုခေါ်မလဲပြောတဲ့ဆိုတဲ့အချက်လက်တွေနောက်တစ်ခုကတော့သူတို့ရဲ့ shoot down နေနဲ့ဒီလူအများမြင်တဲ့ဟာတွေနေရာဆန့်ကျင်ဘက်ဒီ highlight ကတအားကြီးတဲ့သဘောရှိတယ်။ရေးပြအဖြစ်တော့ကျွန်တော်တို့ကတော့ဟိုသတင်းသမားတယောက်အနေနဲ့တော့ဟိုဒါ propaganda ဘက်ကပြောတယ်လို့ပဲကျွန်တော်တို့ကတော့အမြဲတမ်းယူဆတယ်။အဓိကတော့ဟိုကိုကဟိုသူ့ကိုလွတ်တော်ဘယ်လိုခေါ်မလဲ။ဟို counter ဟိုမေးခွန်းတွေတကယ်လွတ်လပ်မေးခွန်းရှိရလားဆိုတဲ့ဟာမျိုးလည်းရှိတာပေါ့နော်။ဒီလိုနောက်ခုကတော့ဒီမေးပြီးရင်သတင်းမျိုးရေးပြီးရင်ရောဘာများအကျိုးဆက်ဖြစ်မလဲဆိုတဲ့ဟာမျိုးတွေလည်းရှိတယ်။လောလောဆယ်အချိန်ဒီမှာတော့အဲ့ဒါတွေအားလုံးဟိုထည့်တွဲ့ရတဲ့အနေအထားမျိုးတွေရှိတယ်။ဟိုသတင်းတချို့သောသတင်းစာရှင်းလင်းပွဲတွေတချို့သောသတင်းဌာနတွေကသွားတက်ရင်တော့အန္တရာယ်ရှိတဲ့အနေအထားမျိုးရှိတယ်ပေါ့နော်။ဥပမာတချို့သတင်းဌာနတွေလည်းသတင်းတောက်တွေလည်းဒီဟိုဘယ်လိုခေါ်မလဲကြည်တွင်းမှာရှိနေပြီးတိုင်အောင်ဟိုမရှိတယ်လို့အလုံးလုံးနေကြရတဲ့သဘောမျိုးတွေရှိတယ်။ဒီအချိန်ကြီးကတော့ဟိုသတင်းပိဋကတ်တွေ့ရောသတင်းတောက်သတင်းတောက်တွေ့ရောပုံပြီးဆွေးနေတာကောင်းတယ်။ပိဋကတ်တွေ့လည်းမကောင်းဘူးပေါ့နော်။ဘာလို့လဲဆိုတော့သတင်းကိုရှုထောင့်စုံအောင်တော့မဟုတ်ဟိုပို့ပြီးတော့ verify လုပ်ဖို့အတွက်ခွင့်ရည်နေသေးတော့
ဒီနောက်ဆုံးကတော့အခုဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့ကလေဟိုသတင်းနဲ့ပတ်သက်လို့ရှိရင်ကျမတို့သတင်းသမားတွေပေါ့နော်အသက်တောင်ပေးကြတယ်နောက်ဒီအချင်းထောင်နေတဲ့မှာနှိပ်စက်ခံရတယ်နှိပ်စက်ခံရတဲ့တိတ်ဆုံးခဲ့ရတယ်ဒါမျိုးတွေတချို့တွေလည်းတိုက်ပွဲတွေမှာသတင်းယူရင်းနဲ့တိတ်ဆုံးခဲ့ရတယ်ဆိုတော့သတင်းသမားတွေကိုကျမတို့လည်းဂုဏ်ပြုကြရတဲ့ခါကြတော့ဟိုကိုနေတမောင်ကိုရိုင်းလည်းဒီအင်းစိန်ချင်းထောင်မှာကိုရိုင်းဖန်စီနှိပ်စက်နှင်းပန်းခံခဲ့ရတဲ့အနေထားလေးရှိတယ်နောက်လက်ရှိထောင်ထဲမှာလည်းသတင်းသမားတွေလည်းရှိတယ် ဒီသတင်းသမားတွေရဲ့အခန်းကဏ္ဍပေါ့လေဒါဘလောက်အရေးပါတယ်လဲရှင
်ဟုတ်ကဲ့ကျေးဇူးတင်ပါတယ်ဒီမေးခွန်းအတွက်အခုဒီကျွန်တော်တို့သတင်းမီဒီယာလွတ်လပ်ခွင့်နေပေါ့နော်ဂုံပြူတဲ့အနေနဲ့ကျွန်တော်တို့ကတော့ကျွန်တော်တယောက်တည်းအနေနဲ့ပထမဆုံးကြားဆုံးသွားတဲ့သတင်းသမား၃ဦးကိုအရင်ဆုံးဂုံပြူချင်ပါတယ်သူတို့ကိုကျွန်တော်တို့တစ်ပတ်လုံးအမြင်နဲ့အောက်မေ့နေရမှာပါသူတို့ရဲ့ဆွတ်မှတ်မှုသူတို့ရဲ့ပေးဆက်မှုနောက်တစ်ခုကအချင်းအောင်နဲ့အသီးသီးမှရှိနေကြတယ်ကျွန်တော်တို့ရဲ့လုပ်ဖို့ခိုင်းပဲသတင်းသမား50ကျော်နောက်သူတို့ကကျွန်တော်တို့ရဲ့မြန်မာနိုင်ငံမှာသတင်းမီဒီယာလွတ်လပ်ခွင့်နောက်သတင်းမီဒီယာရည်တည်ပိုင်ခွင့်ဘယ်လောက်ထိပျက်စီးပြိုလဲသွားလဲဆိုရဲအကောင်းဆုံးသောနမူနာတွေဖြစ်ပါတယ်ကျွန်တော်တို့ကဥပဒေစိုးမိုးမှုတစ်ခုလုံးမှာပျက်စီးသွားတဲ့အခါမှာကျွန်တော်တို့ကဒီသတင်းမီဒီယာလွတ်လပ်ခွင့်ကိုမမျှော်လင့်ကောင်းဘူးလို့ကျွန်တော်မြင်ပါတယ်သတင်းမီဒီယာလွတ်လပ်ခွင့်ကနိုင်ငံရေးပါတီတစ်ခုအစိုးရတစ်ခုကံဒီကျွန်တော်တို့မုံပေးသလိုပေးမှကျွန်တော်တို့ကသူတို့ကြွေးမှစားရတဲ့အဖြစ်မျိုးမရှိတင်ပါဘူးကျွန်တော်တို့ကကိုတို့ကိုထရုံခံရပါပါကျွန်တော်တို့ရဲ့လွတ်လပ်ခွင့်အတွက်အများပြည်သူရဲ့လွတ်လပ်စွာပြောဆိုခွင့်အတွက်ကျွန်တော်တို့ကတိုက်ပွဲဝင်ရပါအဲ့တော့ကျွန်တော်ကတိုက်ပွဲလို့ပြောလို့ရှိရင်ဟိုဗတ်လိုက်တယ်မလိုက်ဘူးဆိုတဲ့သတင်းသမားတွေနဲ့အငင်းပွားစရာတွေရှိမှတဲ့ကျွန်တော်တို့တစ်ကဘာလုံးနဲ့ဖြစ်ဖြစ်မြန်မာတိုင်းနိုင်ငံလို့ပဲချိန်ကြည့်ရင်တော့ကျွန်တော်တို့ကအခွင့်အရေးဆုံးရှုံးနေဆိုရင်တော့အဲ့ဒီအခွင့်အရေးတွေတော့တိုက်ယူပါပါတိုက်ယူတဲ့အခါမှာတော့ကျွန်တော်တို့မှာပေးဆက်မှုရှိပါမယ်။ပေးဆက်မှုရှိမှလည်းကျွန်တော်တို့တိုက်ယူထားတဲ့လွတ်လပ်ခွင့်တန်ဖိုးကဘလောက်ထိတန်ဖိုးကြီးမားတယ်ဆိုတာကိုကျွန်တော်တို့ကဒီအမွေကိုထားခဲ့နိုင်ပါမှာ။အဲဒီတော့ကျွန်တော်တို့ကတစ်လျှောက်လုံးဒီစစ်ပွဲကြီးပြီးသွားပြီဖြစ်စေ၊နောင်နာကတိုင်းပြည်ထူထောင်တဲ့အခါမှာဖြစ်စေကျွန်တော်တို့ဒီလွတ်လပ်ခွင့်အတွက်ဘလောက်တောင်ရုန်းကန်ခဲ့ကြသလဲဆိုတဲ့ဆုံးဖြတ်မှုနဲ့ကျွန်တော်တို့ကအနာဂတ်ကိုအပြုသဘောဆောင်ပြီးကြည့်ရမယ်။အနာဂတ်ကိုပဲအားမွေးပြီးတော့ပဲကျွန်တော်တို့ကပြန်လည်ထူထောင်ရေးအတွက်ကိုမျှော်လင့်ရမယ်။အဲ့ဒီနည်းနဲ့ပဲကျွန်တော်တို့ကလွတ်လပ်ခွင့်ကိုပြန်ရမယ်လို့ယုံကြည်ပါတယ်ခင
်ဗျ။ဟုတ်ကဲ့အခုလိုဒီမေလ3ရက်နေ့မှာကြာရောက်တဲ့ဒီကမ္ဘာသတင်းလွတ်လပ်ခွင့်နေ့အစီအစဉ်အတွက်ပေါ့လေ။ပါဝင်ဆွေးနွေးကြတဲ့သူတွေအားလုံးကိုကျွန်တော်တို့ကျေးဇူးတင်ပါတယ်ရှင်
။ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။မတ်အင်ဂျင်နိုင်ဆွေးနွေးတင်ဆက်ခဲ့တဲ့အင်္ဂါစကားဝိုင်းအစီအစဉ်ကိုနားတော်တာကဆင်ခဲ့ရတာပါ။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိန်းကြီးထိုက်ကပြောပြပါဦးမယ်ခင်ဗျာ
။ယူကရိန်းနိုင်ငံတွင်ရုရှားတပ်တွေဝိုင်းရံခံထားတဲ့တောင်ပိုင်းစစ်ကမ်းမြို့မာရီဥပိုကိုအင်္ဂါနေ့မှာရုရှားဘက်ကလက်နက်ကြီးတွေနဲ့ထပ်မံပစ်ခတ်တိုက်ခိုက်ပါတယ်။မာရီဥပိုမြို့ကအဇော့တဲတမနိစေယုံတွင်မှာပိတ်မိနေသူတွေတဲကလူပေါင်း100တဦးကိုဘေးလွရာရွှေ့ပြောင်းပေးခဲ့ကြောင်းကုလသမဂ္ဂကပြောဆိုထားပေမဲ့အရက်သား200လောက်ပိတ်မိနေဆဲဖြစ်ပါတယ်။ယူကရိန်းစစ်ပွဲကိုရပ်တန့်ရေးကြိုးပမ်းဖို့အတွက်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့မော်စကိုမှာတွေ့ဆုံခွင့်ပန်ကြားထားပေမဲ့အကြောင်းပြန်ချက်မရသေးကြောင်းကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်စ်ကအင်ကာနေတိုတွေ့ဆုံမင်းမြန်ကမှာပြောဆိုထားပါတယ်။မြန်မာနိုင်ငံမှာဆ ਿਆ နာတင်ပြီးနောက်သတင်းမီဒီယာတွေအပေါ်ဖိနှိပ်မှုတွေချမှာပဲဆက်လက်သတင်းဖော်ပြနေကြတဲ့သတင်းသမားတွေကိုအမေရိကန်နိုင်ငံသားရေးဝန်ကြီးကအင်ကာနီမှာအသိအမှတ်ပြုပြောဆိုလိုက်ပါတယ်။ဝါရှင်တန်က Foreign Press Center မှာလုပ်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်ရဲ့အခမ်းအနားမှာနိုင်ငံသားရေးဝန်ကြီးကမြန်မာနောက်ရဲ့ Editor ချုပ်ကိုဆွေဝင်းကိုလည်းနမူနာပေးပြောဆိုခဲ့ပါတယ်။
သတင်းချင်းချုပ်တွေကိုမတ်သိန်းကြီးထိုက်ကပြောပြသွားတာပါခင်ဗျာဒီကနေ့အတန်းလွင့်အစီအစဉ်တွေကိုတာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုအဖြစ်နဲ့ကကိုရဲမုံကတာဝန်ယူခဲ့ပါတယ်အတန်ဖန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Jimmy Cook နဲ့ Derek Smith တို့ဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ရဲ့ဗုဒ္ဓဟူးနေ့မနေ့ဖက်အတန်းလွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ရဲ့အတန်းလွင့်အစီအစဉ်တွေကိုနားတော်တာဆင်နေတဲ့ကျေးဇူးတင်ပါတယ်မြန်မာပြည်သူအပေါင်းဘေးအန္တရာယ်ကင်းကွာကြပါစေကျွန်တော်ကဇော်မိုးဇော်ဖြစ်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.